Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မေလ24ရက်အင်္ဂါနေ့ညပိုင်းအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်190ဒုကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတောင်ဝင်းယူတင်ဆက်ပါပါ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါဗီယက်နမ်အစိုးရအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပို့ပြီးတော့လေးထားမယ်ဆိုရင်တိုင်းပြည်စီးပွားရေးနဲ့တည်ငြိမ်ရေးပိုကောင်းလာအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့အမေရိကန်သမ္မတဥပမာကပြောကြားလိုက်ပါတယ်။ဂရိနယ်ဆက်မှာတောင်းတနေကြတဲ့ဒုက္ခသည်တွေကိုတော့ဒုက္ခသည်စခန်းတွေစီကိုအာဏာပိုင်တွေကဒီကနေ့ပဲစတင်ရွှေ့ပြောင်းပေးပါတယ်။ဆီးရီးယားမှာတနင်္လာနေ့ကစစ်ရုံတစ်ခုတိုက်ခတ်ခံရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဝေဖန်ချုပ်ချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။သမ္မတဥပမာရဲ့အာရှဒေသခီးစဉ်အတွင်းဗီယက်နမ်မှာလူအခွင့်အရေးနဲ့လွတ်လပ်စွာပြောဆိုခွင့်တွေအတွက်တိုက်တွန်းပါတယ
် In the South China Sea the United States is not a claimant in current disputes
but we will တရင်းနေပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဖားကန်ဒေတာမှာမြေပြိုပြီးလူသေဆုံးတဲ့အကြောင်းနဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြန်ဖြစ်နေပါပြီလွတ်တော်မှာတော့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဘေးအန္တရာယ်မှာကာကွယ်တဲ့ဥပဒေကိုရုတ်သိမ်းတဲ့ဥပဒေကြမ်းတို့တော်နှစ်ရက်စလုံးကအတီးပြုတ်လိုက်တဲ့အကြောင်းတွေကိုလည်းတင်ပြပေးအောင်ပါပါအဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
ကွန်မြူနီနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပိုမိုအလေးထားပေးအပ်ပြီးလူခွင့်ရေးခြေနေတွေအခုထပ်ပို့ပြီးတော့တိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးနဲ့တည်ငြိမ်ရေးပိုမိုကောင်းမွန်လာပြီးတော့ဒေသတွင်းဩဇာကြီးတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတဘရက်ဥပမာကသူ့ရဲ့ဗီယက်နမ်နိုင်ငံခီးစဉ်တွင်းမှာဒီကနေ့ပြောဆိုလိုက်ပါတယ
် When there's freedom of the press when journalists and bloggers are able to shine a light on injustice or abuse that holds official
တရင်လွတ်လပ်ခွင့်ရှိပြီးတော့သတင်းသမားတွေနဲ့ဘလော့ဂါတွေအနေနဲ့မတရားမှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုထုတ်ဖော်တင်ပြခွင့်ရမယ်ဆိုရင်ဒါဟာအစိုးရအရာရှိတွေပြုလင်းမြေတာမှုရှိလာအောင်လူလူတွေကြားမှာစနစ်အပေါ်ယုံကြည်ချက်ပို့ပြီးတော့ခိုင်မာလာအောင်လှုပ်ဆောင်ရကြပါတယ်ကိုယ်စလေတယောက်ရွေးကောက်ပွဲဝင်တဲ့အခါလွတ်လွတ်လပ်လပ်မဲဆွဲစီရင်ခွင့်ရှိမယ်။မဲပေးသူတွေအနေနဲ့လည်းသူတို့ရဲ့ခေါင်းဆောင်ကိုလွတ်လပ်မြတာတဲ့ရွေးကောက်ပွဲတွေကနေတဆင့်ရွေးချယ်ခွင့်ရမယ်ဆိုရင်ဒါဟာတိုင်းပြည်တွေကိုပို့ပြီးတော့တည်ငြိမ်လာစေမှာပါ။ပြည်သူတွေအနေနဲ့သူတို့ရဲ့လူလားချက်တွေဟာတကယ်ပဲအရာထက်လာနိုင်တယ်။ငြိမ်းချမ်းတဲ့အပြောင်းအလဲတွေဖြစ်နိုင်တဲ့ဆူရာကိုယုံကြည်လာစေတာကြောင့်ပဲဖြစ်တယ်လို့သမ္မတဥပမာကပြောသွားတာပါ။ဒီနေ့ဟနွိုင်းမြို့တော်က convention center မှာပြောကြတဲ့မိကွန်းအတွင်းမှာလူခွင့်ရေးအခြေအနေကောင်းမွန်တာကတိုင်းပြည်ငြိမ်းချမ်းရေးကိုအထောက်အကူဖြစ်စေတဲ့အကြောင်းရင်းဖြစ်တဲ့ဆိုရာကိုထောက်ပြပေးမယ်လို့လည်းဒီ American ဘက်ကဗီယက်နမ်ကိုအတင်းကျပ်ဖိအားပေးပြောတာမျိုးမဖြစ်အောင်လဲသမ္မတကထိမ့်သိမ့်ပြောသွားခဲ့ပါတယ်။ဒီမိကွန်းမတိုင်ခင်မှာတော့သမ္မတဥပမာဟာဗီယက်နမ်ကတက်ကြွလှုပ်ရှားသူတွေစွန့်ဦးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ရှင်။
မက်ဆီဒိုနီးယားနိုင်ငံနဲ့ဆက်နာကအီတိုမနီမြို့မှာစခန်းချနေထိုင်နေကြတဲ့ဒုက္ခသည်တွေကိုဒုက္ခသည်စခန်းစီဂရိအာနာပိုင်တွေကဒီကနေ့စတင်ပြောင်းရွှေ့ပေးနေပါပြီ။ခမန်းကြီးဒုက္ခသည်ဥယျာဉ် 8,400 လောက်စခန်းချနေထိုင်နေတဲ့နေရာစီကိုရဲတပ်ဖွဲ့ဝင် 400 လောက်စီလွှတ်ထားပြီးဒုက္ခသည်တွေဖျက်ရှားရေးအတွက်အင်အားတုံးမှမဟုတ်ဘူးလို့ဂရိအာနာပိုင်တွေကအမှတ်ခံထားပါတယ်။အခုချိန်ထိတော့အလုံးဟာအဆင်ပြေပြေချောချောမွေ့မွေ့ပါပဲလို့ဂရိနိုင်ငံဆိုင်ရာ IOM နိုင်ငံကရွှေ့ပြောင်းနေထိုင်သူများအဖွဲ့အစည်းပြောခွင့်ရသူက VOA ကိုပြောပါတယ်။အခုပြောင်းရွှေ့နေတဲ့ဒုက္ခသည်တွေကိုသက်စလိုနီကီမြို့တစ်ဝိုက်မှာရှိတဲ့ပိုစနစ်ကျနေရထိုင်ရအဆင်ပြေမဲ့ဒုက္ခသည်စခန်းကိုကူမှာထားရှိမယ်လို့ဂရိအာနာပိုင်တွေကအမှတ်ခံထားပြီးဒုက္ခသည်တွေအနေနဲ့လည်းဘေးစခန်းတွေကိုသွားရမယ်ဆိုတာကိုသိရှိထားကြတယ်လို့ဆိုပါရယ်ဂရိနဲ့မက်ဆီဒိုနီးယားနေဆက်ကိုမက်ဆီဒိုနီးယားဘက်ကမလာရုံကပိတ်လိုက်တဲ့အတွက်နောက်ဥရောပနိုင်ငံတွေဘက်ခြေချင်းဖြတ်သွားဖို့ကြိုးစားကြတဲ့ဒုက္ခသည်12,000လောက်အထိအီတိုမနီမြို့မှာတောင်းတင်ပြီးတော့ယာယီစခန်းချနေထိုင်နေကြတာပါဆီးရီးယားအာဖဂန်နစ္စတန်နဲ့ဤရဒုက္ခသည်အများစုပါဝင်တဲ့ဒုက္ခသည်တချို့ကစနစ်တကျလှုပ်ထားတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ရေးပိုအဆင်ပြေမယ်လို့မျှော်လင့်ချက်နဲ့ဂရိအာနာပိုင်တွေရဲ့ပြောင်းရွှေ့ရေးအစီအစဉ်ကိုလိုက်နာကြပေမဲ့တော်တော်များများကတော့အခြေအနေပိုဆိုးသွားမှဆိုးရိမ်နေကြသလိုဥရောပမှာသူတို့အခြေချနေထိုင်ရေးကိုပိုးပြီးတော့ကြံ့ကြာသွားမှကိုလည်းစိတ်ပူနေကြပါရခင်ဗျာ
စီးရီးယားနိုင်ငံကန်ယူနယ်မြို့ဂျပ်လာမှာရှိတဲ့စစ်ရုံတစ်ခုဒီနေ့လာနေ့ကဘုံကျဲတိုက်ခိုက်ခံရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကချုံချဝေဖန်လိုက်ပါတယ်အဲ့ဒီတိုက်ခတ်ခရမှုအတွင်းမှာလူပေါင်း40ကျော်သေဆုံးခဲ့ရတယ်လို့စစ်ရုံအဆောက်အဦနဲ့အတော်ကြီးထိခိုက်ပျက်စီးခဲ့တာကြောင့်လူနာတွေကိုတခြားစစ်ရုံတွေကိုလွှဲပြောင်းပေးခဲ့ရတာပါ ဆီးရီးယားအစိုးရအဓိကထိန်းချုပ်ထားတဲ့မြေနယ်ပင်လယ်ကမ်းရိုးတန်းမြို့ချက်ပလာနဲ့တိုက်တက်စ်မြို့တွေမှာတနင်္လာနေ့တုန်းကတိုက်ခိုက်မှုတွေအတော်များများဖြစ်ခဲ့တဲ့အထက်ဒီဆေးရုံတိုက်ခိုက်ခဲ့ရမှုလည်းအပါအဝင်ဖြစ်ပါတယ်။အာရစစ်သွေးကြွအဖွဲ့ကတော့ဒီတိုက်ခိုက်မှုတွေကိုသူတို့လုပ်တာလို့ပြောဆိုထားပါတယ်။ချက်ပလာဆေးရုံကိုအသေးကဘုတ်ခွဲတိုက်ခိုက်တဲ့လို့ရဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုချိုးဖောက်ရကြပြီးတဟာတီနှစ်အတွင်းဆီးရီးယားမှာစစ်မှားရေးအဆောက်အဦ18ကြိမ်ထက်မနည်းတိုက်ခိုက်ခဲ့ရတာမှာတခုအပါအဝင်ဖြစ်တယ်လို့ WHO ကပြောပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေမကြာခဏဆိုသလိုပို့ပြီးတော့ဆူဆူဝါဖြစ်လာတာဟာဘယ်လို့မှလက်ခံနိုင်စရာမရှိဘူးလို့လဲဆိုပါရဲ။ငါးနှစ်ကြာပြည်တွင်းစစ်ပရိပခါကြောင့်ဆီးရီးယားကပြည်သူပိုင်စစ်ရုံတွေရဲ့60ရာခိုင်နှုန်းကျော်လောက်ဟာလုံးဝပိတ်ထားရတာဓမ္မမို့ရင်လဲတစိမ့်တစ်ပိုင်းသာဖွင့်လှစ်နိုင်တဲ့အခြေအနေမှာပဲရှိတယ်လို့ကုလသမဂ္ဂကပြောပါရဲရှင်
။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်အဖွဲ့အကြီးအကဲမူလာမန်ဆော့တီဆိုတဲ့အကြောင်းကိုအာဖဂန်တာလီဘန်တွေကအခုချိန်ထိတရားဝင်အတည်ပြုတာညှင်းဆိုတာမရှိသေးတဲ့အချိန်ထဲမှာခေါင်းဆောင်အပြောင်းလဲလုပ်ဖို့အတွက်ကိုတော့တာလီဘန်ခေါင်းဆောင်တွေပြင်ဆင်နေပုံရပါတယ်။တာလီဘန်အဖွဲ့လှူလာတဲ့သတင်းအဖွဲ့တစ်ခုကပက်စတိုဘာသာစကားနဲ့ထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာတော့ Robbery Shura လို့ခေါ်တဲ့တာလီဘန်ခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ကောင်စီရဲ့အကြီးအကဲအဖွဲ့ဝင်တဦးကတာလီဘန်အဖွဲ့ဝင်တွေအနေနဲ့မန်ဆော့တီဘီလို့လှုပ်ကြံပြောဆိုနေတဲ့သတင်းတွေကိုဂရုမစိုက်ပဲကိုအလုတ်ကိုဆက်လုပ်ကြဖို့တိုက်တွန်းပြောဆိုပါရယ်အမိမဖော်လို့တဲ့ဒီကောင်စီအဖွဲ့ဝင်ကပဲတာလီဘန်တွေကကြီးမားတဲ့ဆွန့်လွတ်နေတာခံသူတွေလို့ပြောဆိုသွားပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုရန်သူတွေကအားနည်းအောင်ဖြိုခွင်းတာကိုလက်မခံကြဘူးလဲကြေညာချက်ထဲမှာပြောဆိုသွားပါရယ်နောက်ထပ်တာလီဘန်အရာရှိတဦးကလည်းမန်ဆော့တည်ဆုံသွားတယ်ဆိုတဲ့သတင်းတကယ်တမ်းမှန်ကန်နေဆိုရင်တော့မှတာလီဘန်တို့ရဲ့လှုပ်ရှားမှုတွေကိုတော့အားနည်းအောင်လုပ်နိုင်မှာမဟုတ်ဘူးလို့တရားကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့ပါရယ်တာလီဘန်အဖွဲ့ဟာလူပုဂ္ဂိုလ်တဦးတယောက်အပေါ်မှာမူတည်ဖွဲ့ထားတဲ့ဖွဲ့ထားတာမဟုတ်တဲ့အကြောင်းနဲ့ခေါင်းဆောင်တယောက်လက်လက်သွားရင်လည်းနောက်ထပ်ခေါင်းဆောင်တယောက်ကိုအမြန်ဆုံးအစားထိုးနိုင်ကြွရှိတယ်လို့လည်းအဲ့ဒီခေါင်းဆောင်ကပြောပါရယ်အခုသတင်းမှန်ရင်တောင်တာလီဘန်တွေကိုပုံမှုအားကောင်းစေဖို့သာရှိပြီးအမေရိကန်နဲ့အာဖဂန်အစိုးရတို့ကိုလုံခြုံရေးအရာနောက်ထပ်ချင်းချောက်မှုတွေတော့ပိုပြီးတော့လှုပ်သွားနိုင်မှာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့အင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်တရုတ်နိုင်ငံကမြောက်ကိုရီးယားပိုင်စားသောက်ဆိုင်မှာလုပ်နေကြတဲ့ဝန်ထမ်းတချို့ဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးလာကြပြီးခိုလုံခွင့်ရဖို့တောင်းခံထားတယ်လို့တောင်ကိုရီးယားပြည်내ပေါင်းစည်းရေးဝန်ကြီးကဒီကနေ့မှပြောဆိုပါရယ်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုဂျွန်ဟျောက်ကလည်းအခုလိုထွက်ပြေးလာတဲ့ဆိုတာကိုအတည်ပြုပြောပါရယ်ဒါပေမဲ့လည်းဒီထွက်ပြေးလာသူတွေရဲ့လုံခြုံရေးတန်မှန်ရေးရာကိစ္စတွေနဲ့အင်းနီးချင်းနိုင်ငံတွေနဲ့ဆက်ဆက်ရေးအပေါ်ထိခဲ့နေတာကြောင့်မို့လို့အသေးစိတ်အချက်လက်တွေကိုပြောဆိုဖို့တော့ညှင်းဆိုထားပါရယ်လူငယ်တွေလာတော့ကလည်းစားသောက်ဆိုင်ဝန်ထမ်းဒီမြောက်ကိုရီးယားနိုင်ငံသား73ဦးဟာသူတို့သဘောဆန္ဒအတိုင်းတောင်ကိုရီးယားနိုင်ငံကိုထွက်ပြေးလာတယ်လို့တောင်ကိုရီးယားကပြောပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီလူတွေကိုထောက်လိုက်ရေးအဖွဲ့အစည်းတွေကပြန်ပေးဆွဲဖမ်းဆီးသွားပြီးပက်ပြားအောင်လှည့်စားခံရတာလို့ပြောပါရယ်မြောက်ကိုရီးယားနိုင်ငံဟာနိုင်ငံတကာမှာစားသောက်ဆိုင်ပေါင်း130လောက်ခွင့်ထားပြီးအများစုဟာတရုတ်နိုင်ငံမှာဖြစ်တယ်လို့အခုနှစ်အစောပိုင်းကထုတ်ပြန်တဲ့တောင်ကိုရီးယားထောက်လိုက်ရေးအစိုးရခန်းစာမှဖော်ပြထားပါရယ်ရှင်
တရုတ်နိုင်ငံရဲ့နှီးကွေးလာနေတဲ့စီးပွားရေးပြန်လည်ဦးမော့လာဖို့အပြင်နိုင်ငံတကာဆက်ဆံရေးမှာတရုတ်ရဲ့ဩဇာတက်ရောက်မှုပိုးပြီးတော့အားကောင်းလာအောင်ဆောင်ရွက်တဲ့အနေနဲ့တရုတ်အစိုးရဟာကမ္ဘာလက်ခီးသွားလုပ်ငန်းကိုအရေးပါတဲ့လက်နက်တစ်ခုလို့အသုံးချလာနေပါတယ်ခီးသွားလုပ်ငန်းကိုပုံစံမျိုးမျိုးနဲ့ဘလို့ကျိုးရှိအောင်သုံးသွားမယ်ဆိုတဲ့အစိုးရရဲ့မဟာဗျူဟာကိုတရုတ်အကြီးတန်းအရာရှိတဦးကခီးသွားလုပ်ငန်းဆိုင်ရာ Fast Wall ညီလာခံမှာထုတ်ဖော်ပြောခဲ့တာကိုကြည့်ရင်ဒါကိုသိနိုင်ပါတယ်တရုတ်ဆွေရအနေနဲ့လာမယ့်9နှစ်အတွင်း27ရာစုပိုလန်မကြီးလို့ခေါ်တဲ့အာရှပတ်လန်တခြားမှာတည်ရှိတဲ့နိုင်ငံတွေကိုတရုတ်ခီးသွားတွေသွားလာနိုင်အောင်စီစဉ်ပေးမှာဖြစ်ပြီးဒီခီးသွားတွေက9နှစ်အတွင်းဒေါ်လာ200ဘီလီယံအထိသုံးဆဲကြမှာဖြစ်တယ်လို့တရုတ်နိုင်ငံတော်ခီးသွားလာရေးဌာနအကြီးအကဲလီဂျင်ဇာအိုကပြောဆိုရာကိုအဆွေရပိုင်းသတင်းတွေကကိုးကားဖော်ပြခဲ့ပါတယ်အာရှပလန်တချောင်းနိုင်ငံတွေအနေနဲ့တရုတ်ကိုပိုးပြီးတော့မိခိုအားကိုးလာစေဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ်သုံးသက်သူတွေကတော့ဒီလိုကမ္ဘာလဲခီးသွားတွေသွားလာနေမှုတွေကနေတရုတ်စီးပွားရေးကိုဘယ်လိုကောင်းကျိုးဖြစ်နိုင်လဲဆိုပြီးတရုတ်ဘက်ကပြောဆိုနေတာမှာချက်ကားပြောဆိုတာတွေရှိပေမဲ့လို့အစိုးရအနေနဲ့အဲ့လိုဖြစ်လာအောင်ဆောင်ရွက်ဖို့ဆန္ဒပြင်းပြနေတာလဲထင်ရှားတယ်လို့ပြောဆိုကြပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာနှစ်စဉ်6တွေ့ရာသီမှာကြုံတွေ့နေကြဒေါ်မီလောင်ကျွမ်းပြီးတော့မိခိုးမျိုးတွေထူထပ်တဲ့အခြေအနေမဖြစ်ရအောင်ထိရရောက်ဟန်တန်းနိုင်ဖို့အင်ဒိုနီးရှားကအဖွဲ့အစည်းတွေပူးပေါင်းကြိုးပမ်းနေကြပါတယ်ပြီးခဲ့တဲ့နှစ်ကမိုးကောင်ရေရှားမှုပို့ပြီးတော့အချိန်ကြာကြုံခဲ့ရတာနောက်အပူချိန်လွန်ကဲတဲ့ အယ်နီညိုရာသီဥတုအခြေအနေတွေကြောင့်ဆူမထရာနဲ့ကာလီမန်တန်ဒေသကတောအုပ်တွေထဲမှာမြေရိုင်းတွေမီးလောင်ရာကနေသဘာဝပတ်ဝန်းကျင်ထိခိုက်တဲ့ပြဿနာကြုံခဲ့ရတာပါ Central ကာလီမန်တန်ဒေသရဲ့မြို့တော်ပလန်ကာရာယာမှာဆိုရင်မီးရိုးမြူတွေစူးစူးဝါးထူထပ်ခဲ့တာကြောင့်စာတင်ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေပိတ်ပစ်ခဲ့ရတယ်လို့မျက်စိနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂအမျိုးမျိုးကိုလည်းလူတွေထောင်ထဲရှိခန်းစားခဲ့ကြရတာပါဒီလိုပြဿနာတွေကိုဟန်တာကင်တွယ်နိုင်ဖို့တောအုပ်တွေကိုထိန်းသိမ်းကာကွယ်ပြီးရလာတဲ့အကျိုးကျေးဇူးတွေကိုဒေသခံတွေခန့်စားရစေဖို့အတွက်အင်ဒိုနီးရှားရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရရဘုံငွေအဖွဲ့ရဲ့ငွေကြေးထောက်ပံ့မှုနဲ့ထူထောင်ထားတဲ့အဖွဲ့တစ်ခုကဒေသခံလူမှုအတိုင်းဝိုင်းနေတဲ့အထူးပူးပေါင်းဆောင်ရွက်နေပါတယ်။နေပေါင်းများစွာတောအုပ်တွေထဲကိုစီးဝင်နေတဲ့ရေမြောင်းတွေဟာရေစီးဆင်းမှုတွေကိုမမျှမတဖြစ်စေပြီးတချို့နေရာတွေမှာရေကြီးရေရှမ်းမှုတွေနဲ့တချို့နေရာတွေမှာတော့ခြောက်သွေ့မိလောင်တာတွေဖြစ်စေတာကြောင့်ဒီရေမြောင်းတွေကိုပိတ်ပစ်ဖို့နဲ့ဒါကိုဒေသခံရာသီတွေကလည်းလက်ခံလာအောင်စီယုံပြောဆိုသွားဖို့သူတို့အဖွဲ့ကရည်ရွယ်လှုံ့ဆော်နေကြတာပါရှင
်။ယာရုကဆိုင်ငံခံထားရတဲ့ဘရာဇီးသမ္မတဒီလ်မာရူဆက်အပေါ်အယုံကြီးအရှိအစိုးတင်သွင်းရမှာပူးပေါင်းကြံစီတဲ့ဆိုတဲ့အထောက်အထားအတန်ဖိုင်ထွက်ပေါ်လာပြီးနောက်ဘရာဇီးအစိုးရအဖွဲ့ဝင်ဝင်ကြီးတူယာရုကယာယီဆင်းပေးလိုက်ပါတယ်။စီမံကိန်းရေးရာဝင်ကြီးရိုမီယိုဟူကာကတော့ဒီဆွဆဲချက်ပေါ်ညှင်းဆို့ထားပြီးတနင်္လာနေ့တော့ဖိုဟာသတင်းစာမှာပါဝင်တဲ့အချက်လက်တွေဟာအပြည့်စုံမဟုတ်ပဲတချို့ကိုဖျက်တောက်ထားတယ်လို့ဆိုပါတယ်။မလအတွင်းဖမ်းယူထားတဲ့အတန်ဖိုင်မှာဟူကာနဲ့ယင်းနန်ကုမ္ပဏီရဲ့ညွှန်ကြားမှုဟောင်းစာကီယိုမာချာဒိုတို့ဟာသူတို့နှစ်ဦးလုံးနဲ့ဆက်ဆက်နေတဲ့နိုင်ငံပိုင်ယင်းနန်ကုမ္ပဏီပက်ထရိုဘတ်စ်နဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးနေကြတာပါ။အဲ့ဒီထဲမှာချက်ချွန်ချဆင်းမှုတွေကိုရပ်ပစ်ဖို့အစိုးရအပြောင်းလဲလုပ်ရမယ်လို့ဟူကာကပြောပါတယ်။ဒုသမရကလည်းဖြစ်တယ်လို့ဒီသမရရီဆက်ဖြစ်ပြိုင်ဘက်မီရှယ်ကိုသမရအဖြစ်အစားထိုးခန့်နိုင်ရင်တော့ဒါဟာအကောင်းဆုံးအဖြစ်ဖြစ်တယ်လို့လဲမာချာဒိုကပြန်လည်ပြောဆိုထားပါတယ်။အခုခါမှာတော့ဟူကာဟာဒီဆွဆဲချက်တွေနဲ့ပတ်သက်လို့တရားဥပဒေအရရင်ဆိုင်ဖို့လှုံ့ဆော်နေပါတယ်။ယာရုကဖေရှားခံရတဲ့သမရရီဆက်ကိုထောက်ခံသူတွေကတော့ဒီပေါက်ကြားလာတဲ့အတန်ဖိုင်မှာသူတို့နှစ်ဦးရဲ့ရည်ရွယ်ချက်ကိုတွေ့ရပြီးရူဆက်ဖာအာဏာသိမ်းမှုအတွက်တရားခံဖြစ်ရတာလို့ပြောပါတယ်။2014ခုနှစ်ကသမရအဖြစ်ပြန်ရွေးကံဖို့စီယုံလှုံ့ရှားနေတဲ့ကာလအတွင်းသမရရူဆက်ဖာတိုင်းပြည်မှာဗန္ဒာရေးလုံငွေပြနေတာကိုကာမိစေဖို့နဲ့ဒီလူမှုဖူလုံရေးအစီအစဉ်တွေအတွက်နိုင်ငံပိုင်ဗန်တွေကငွေကြေးတွေကိုချင်းငါသုံးဆွဲခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဘရာဇီးအထက်လွှတ်တွေကသူ့ကိုဆွဲချက်တင်ခဲ့တာပါသမရပေါ်အဲ့လိုဆွဲချက်တင်နိုင်ဖို့ဆွေးနွေးနေစဉ်ကာလအတွင်းသူ့ကိုယာရုကနေဆိုင်ငံ့ထားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဇူလိုင်လတည်းကျင်းပမဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံကြရင်ပါတီရဲ့အရေးကြီးတဲ့မူဝါဒတွေကိုချမှတ်တဲ့နေရာမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အကျင့်နဲ့ရှင်ပြနေတဲ့ဗမောက်ပြည်နယ်အထက်လွှတ်တော်မဲ့ Bernie Sanders အဓိကကျတဲ့အခမ်းအနားကနေပါဝင်လာနေပါတယ်။အစောပိုင်းဒုတိယစစ်တမ်းတွေမှာသူနဲ့ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton အောက်အမတ်40လောက်ရော့ပြီးတော့ဆရခဲ့ရာကအခုအချိန်မှာတော့ Mrs. Clinton နဲ့ထောက်ခံမှုအတူတူနှိပါလောက်ရလာနေတာပါ။ပါတီရဲ့မူဝါဒတွေရေးဆွဲတဲ့ကော်မတီမှာ Sanders ရွေးချယ်တဲ့ကော်မတီကိုစလေ၅ဦးထိပါဝင်မှာဖြစ်ပြီးတော့ Mrs. Clinton ရွေးချယ်တဲ့ကိုစလေကတော့၆ဦးနဲ့အင်္ဂလုံးဆိုင်ရာ Democratic Party ကော်မတီဥက္ကဋ္ဌ Debbie Wasserman Schultz တို့ရွေးချယ်သူ၄ဦးပါဝင်မဲ့အကြောင်းကော်မတီကတနင်္လာနေ့တုန်းကပဲကြေညာပါရရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကို Mackin View တွင်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါအခုတော့နိုင်ငံတကာသတင်းလှော်တပုတ်ကိုစာပြီးတင်ဆက်ချင်ပါတယ်။အမေရိကန်သမ္မတတက်တန်ရှင်းနှစ်မပြည့်ခင်လပိုင်းမှာပဲအာရှဒေသကို၁၀ချိန်မြောက်သွားခဲ့တဲ့ခီးစဉ်ရဲ့ဒစိမ့်ဒေသအဖြစ်ဗီယက်နမ်နိုင်ငံကိုရောက်ရှိနေတဲ့သမ္မတအိုဘားမားဟာနှစ်နိုင်ငံကြားပို့ပြီးခိုင်မြဲတဲ့ဆက်ဆံရေးတည်ဆောက်ဖို့လိုလားတဲ့တစ်ချိန်တည်းမှာပဲဗီယက်နမ်နိုင်ငံအနေနဲ့လွတ်လပ်စွာပြောဆိုခွင့်အပါအဝင်အခြေခံလူ့အခွင့်အရေးတွေကိုခွင့်ပြုဖို့တိုက်တွန်းသွားပါတယ်။သမ္မတအိုဘားမားဗီယက်နမ်ခရီးစဉ်ဒုတိယမြောက်နေ့မှာဘာတွေပြောသွားသလဲဆိုတာနဲ့ပတ်သက်လို့မအေးတန်တာကျော်ကတင်ပြပါမယ်
။ဒေသတွေမှာတရုတ်တို့ရဲ့စစ်အင်အားတိုးချဲ့လာတဲ့ပေါ်ပူပန်နေကြတဲ့အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ရဲ့ကြီးမားတဲ့ပြောင်းလဲလှုပ်ဆောင်မှုဖြစ်နေတဲ့တင်းလာနေမှာပဲအမေရိကန်ကဗီယက်နမ်နိုင်ငံကိုစစ်လက်နဲ့တင်ပို့ရောင်းချမှုပိတ်ပင်ထားတာရုတ်သိမ်းပေးလိုက်တာပါ။ဒီလိုဗီယက်နမ်စစ်ပွဲအကျဉ်းချံတားမြစ်မှုကိုဖယ်ရှားပေးလိုက်တာဟာနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကနယ်မြေပိုင်ဆိုင်ကြောင်းအတင်းကျညာနေတာနဲ့အဲ့ဒီသားမှာအစစ်မြေရေဒါစနစ်တွေဒုံးကျည်ပြလွတ်တဲ့စနစ်တွေတက်ဆင်နေတယ်ဆိုတာကိုအမေရိကန်ကအစိတ်ပူနေတယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားကသူ့ရဲ့ခီးစဉ်ဒုတိယနေ့ဒီကနေ့မှာဟနွိုင်းမြို့တော်မှာပြောကြားတဲ့မိန့်ခွန်းမှာအခုလိုထည့်ပြောသွားပါတယ
်။ In the South China Sea, the United States is not a claimant in current disputes.
တောင်တရုတ်ပင်လယ်ကိစ္စမှာအမေရိကန်ပြည်ထောင်စုကပါဝင်ပြီးနယ်မြေပိုင်ဆိုင်ခွင့်တောင်းနေတာမဟုတ်ပါဘူး။ဒါပေမဲ့ရေချောင်းလေချောင်းလွတ်လပ်စွာသွားလာခွင့်ဒီမပြေလည်မှုကိုတရားဥပဒေနဲ့အညီငြိမ်းချမ်းတဲ့နည်းနဲ့ဖြေရှာဖို့တွေမှာမိဖက်နိုင်ငံတွေနဲ့အတူကျွန်တော်တို့ရည်တည်နေပါတယ်။ မေရိကန်ပြည်ထောင်စုအနေနဲ့ကတော့နိုင်ငံတကာဥပဒေကခွင့်ပြုထားတဲ့အတိုင်းရေချောင်းလေချောင်းကူးတန်းသွားလာမှုတွေတခြားကိစ္စရပ်တွေကိုဆက်လုပ်နေဦးမှာပါနိုင်ငံတွေအနေနဲ့ရှိထားတဲ့အဲ့လိုလုပ်ပိုင်ခွင့်တွေကိုလည်းထောက်ခံအားပေးနေမှာပါ
ဒီလိုအမေရိကန်ရဲ့တရုတ်နဲ့ပတ်သက်လို့ပူပန်မှုကြောင့်ပဲအမေရိကန်က VNN ရဲ့ထောက်ပြပြောဆိုစရာဖြစ်နေတဲ့လူခွင့်ရေးအခြေအနေကိုမျက်ကွယ်ပြုနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြဝေဖန်ပါတယ် VNN အစိုးရအရာရှိတွေပါဝင်လူပေါင်း 2,000 ကျော်ရှိမှပြောကြားတဲ့ Hanoi National Convention Center ကမိန်ကွန်းထဲမှာတော့လူခွင့်ရေးကိုလွတ်လပ်ခွင့်ပေးတာဟာနိုင်ငံရဲ့တည်ငြိမ်ရေးအတွက်စိုးရိမ်စရာမရှိပါဘူးလို့သူထင်ကြောင်းသမ္မတဩဘာမားကပြောပါတယ
် When there's freedom of the pressWhen journalists and bloggers are able to shine a light on injustice or abuse, that holds officials accountable and builds public confidence that the system works.
တရင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ရှိတယ်ဆိုရင်တရင်းတောက်တဲ့ဘလော့ဂါတွေကလည်းမတရားမှုတွေအနိုင်ကျင့်မှုတွေကိုတင်ပြနိုင်မှာဖြစ်လို့အဲ့ဒါတွေအတွက်တာဝန်ရှိတဲ့အရာရှိကိုအရေးယူနိုင်မယ်။ဒါဆိုအစိုးရရဲ့စနစ်ကတိုင်းပြည်အတွက်ဖြစ်တယ်ဆိုတာပြသရရောက်ပြီးလူမှုရဲ့ယုံကြည်ကိုးစားမှုကိုတိဆောက်နိုင်မှာပါတိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်ရှိတယ်ဆိုရင်လေဒါဟာဘာသာတရားရဲ့အခြေခံဖြစ်တဲ့မြစ်တာတရားနဲ့အတူစာနာခံစားမှုကိုဖွင့်ဟခွင့်ပေးရရောက်မှာတယ်မဟုတ်ပါဘူးဘာသာရေးအဖွဲ့တွေအနေနဲ့သူတို့ရဲ့ရက်ရွာအတိုင်းဝိုင်းကိုအကျိုးပြုနိုင်မှာလည်းဖြစ်ပါတယ
် VNN နိုင်ငံမှာကနိုင်ငံရေးအကျဉ်းသားရာကျော်ရှိနေပြီးတော့တက်ကြွလှုပ်ရှားသူတွေရဲ့အပြောအရဆိုရင်တော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့ထပ်ပြီးတော့ထိမ့်သိမ့်မှုတွေရှိတယ်လို့ဆိုပါတယ်သမ္မတဩဘာမားကတော့မေဂိုမပြောခင်အစောပိုင်းမှာပဲတက်ကြွလှုပ်ရှားသူတွေအရက်သားအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးတော့ဗီယက်နမ်နိုင်ငံမှာလူအခွင့်အရေးအခြေအနေတွေစိုးရိမ်စရာရှိနေသေးတာကိုအမေရိကန်ပြည်ထောင်စုကတည်ထားပါကြောင်းပြောခဲ့ပြီးတော့ပြည်သူတွေကိုစားပြုပြီးတော့သူတို့ရဲ့အတန်ကိုထုတ်ဖော်နေတဲ့လုပ်ရက်တွေကိုချီးကျူးပါကြောင်းပြောကြားသွားခဲ့ပါတယ်သမ္မတဩဘာမားဟာဗီယက်နမ်ခီးစဉ်ပြီးရင်တော့ဗုဒ္ဓဟူးနေ့မှာဂျပန်နိုင်ငံကိုခီးဆက်ပြီးတော့အဲ့ဒီမှာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်မှာဖြစ်ပါတယ်ရှင်
။မအေးသနာကျော်တင်ပြခဲ့တာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုပြောပြသွားပါမယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်စိတ်မှုကျေးရွာအုပ်စုမှာမြေပြိုကျတာကြောင့်ဒပိုင်းတနိုင်ကြောက်စိမ့်တူးဖော်သူအနည်းဆုံးလူ12ဦးလောက်သေဆုံးခဲ့ပါတယ်။ပျောက်ဆုံးနေသူ50ကျော်လောက်ရှိကြောင်းလည်းဒေသခံတွေကပြောပါတယ်ဒီကြိမ်မြေပြိုတာဟာဖားကန်ဒေသမှာဒီလအတွင်းဒုတိယအကြိမ်မြေပြိုကြတာဖြစ်ပြီးမိုးရသည့်ကာလမှာမြေစာပုံပြိုတာတွေထပ်မံဖြစ်ပွားနိုင်တယ်လို့သုံးသပ်သူတွေရှိပါတယ်ဖားကန်အခြေအနေနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့ဒီကြိမ်မြေပြိုကြတာကတော့ဖားကန်မြို့နယ်စိတ်မှုကျေးရွာအုပ်စုဝေခါကျေးရွာအနီးရှိရတနာကျဲကြောက်မြတ်တူးဖော်ရေးကုမ္ပဏီလုပ်ွက်မှာတင်းလာနေညပိုင်းကဖြစ်ပွားခဲ့တာပါမြေပြိုကြတာနဲ့လူသေဆုံးတဲ့အခြေအနေကိုအခင်းဖြစ်ပွားရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဖားကန်မြို့ကဦးဟန်မြင့်ကအခုလိုပြောပါတယ်
။လူသေပျောက်ကတော့12လောင်းရတယ်12လောင်း။ဒဏ်ရာက17ရောက်။လူပျောက်ဆင်းရတာအခု50ဝန်းကျင်လောက်တော့လူပျောက်ဆင်းတော့ရနေပြီပေါ့ဗျာ။ဆင်းတော့မချုပ်သေးဘူး။အဲမနေ့ည7နာရီခွဲလောက်7နာရီခွဲမှာစဖြစ်တယ်။ပြိုကြတာတော့မိုးရွာလို့ပြိုကြတာပေါ့။မိုးတံကြောင့်ပြိုကြတာလေ။တောင်ကတောင်နှလုံးဟိုဘက်လုံးကဒီဘက်လုံးရောအဲ့လိုမျိုးပေါ့ဗျာကျင်းလောက်ထားတဲ့နေရာတွေကနေပြိုကျရတာဆိုတော့
ကျန်ရှိနေတဲ့ရုပ်လောင်းတွေကိုတူးဖော်ဖို့တော့အခက်အခဲရှိနေကြောင်းအခုလိုဆက်ပြောပါတယ
်ဟိုအောက်ကရေအိုင်ရေအိုင်ကြီးအကြီးကြီးရှိတဲ့ဘုံမျိုးလေးအဲ့ဒီကိုမြေစာတွေကျတော့အဲ့ရေနဲ့ဆင်ပြီးတော့အဝေးရောက်သွားတဲ့အလောင်းလောက်ပဲရတာပြိုကျလို့ပြည်စရာတွေတို့ဘာတွေတို့ကအဲ့ဒီအလောင်းတွေတော့ဖော်ဖို့ဘလို့မှမဖြစ်နိုင်ဘူးလေခင်ဗျာကျူတာတွေလည်းအများကြီးပြပြီးတော့နောက်ထပ်ဘေဖိုးကုတ်လို့အထက်ကထပ်ပြုံမဲ့အလားအလာတွေအများကြီးရှိတယ်လေကျွန်တော်အခုမှကြည့်ပြီးပြန်ခဲ့တာ
ဖားကန်ဒေတာကဒေတာကန်ပြည်သူတွေရဲ့အခွင့်အရေးအတွက်လှုပ်ရှားဆောင်ရွက်နေသူကိုနောင်လကတော့မိုးရသည်မှာမြေစာပုံပြိုကျတာတွေထပ်မံဖြစ်ပွားနိုင်တယ်လို့လည်းသုံးသပ်ပါတယ
်မြေပြိုတာကတော့မိုးတွေရောက်လာရင်တော့အများကြီးပြိုတော့မှာမြေပြိုလို့ဒီမို့လို့ခဏနဲ့ဖြစ်တော့မှာအဲ့ဒီဝေခါမှာကျတော့ဒီသူ့ရဲ့ဒီကုမ္ပဏီတွေရဲ့မြေစာပုံတွေကအပြည့်ပေ1000ကျော်900ဝန်းကျင်အဲ့ဝန်းကျင်မှာတော့ရှိကြတယ်လေရှာတဲ့ရည်ကြီးရတဲ့ယာကြီးပိုင်းကြီးတဲ့ခါကျတော့ခဏခဏပြိုတာပေါ့အောက်ပေါ်မှာပြိုဆိုသူအပြေပြောက်ပုံများတယ်ထောင်ရွက်တင်လာတော့ညာအကုန်ကြီးတွေအနေနဲ့တော့ကျွန်တော်တို့ဒီလက်ထုတ်သွင်းနေခါခါထုတ်ပြန်ထားတဲ့အနေထားတွေကိုလိုက်လာတော့ကျွန်တော်တို့အပြေပြောက်တော့နည်းမယ်ထင်တာပဲဥမာ90ထက်မမြင့်တော့ပြီဆိုလို့ပြောထားတဲ့အတွက်တောင်းကုန်လေဒါပေမဲ့လောလောဆယ်တော့ညာ90တော့မကောက်ပါဘူးဗျာမြင်တာတော့
ဖားကန်ရဲစခန်းကိုဆက်သွယ်ရမှာတော့ဆေးရုံကိုရောက်ရှိလာတဲ့ရုပ်လောင်းတွေကိုတွားရောက်စစ်ဆေးတဲ့အရာရှိပြန်မရောက်သေးကြောင်းတာဝန်ကျဝန်ထမ်းတဦးကပြောဆိုပါတယ်ဒီလ9ရက်နေ့ကလည်းဖားကန်မြို့နယ်စိုင်းတောင်ရွာအနီးကြောက်စိမ့်လုတ်ကွက်မှာ ကဘာပြိုကျခဲ့တာကြောင့်လူ14ယောက်တေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ပွားတဲ့မြေစာပုံပြိုကျမှုကတော့အဆိုးဆုံးဖြစ်ပြီးတေဆုံးသူရုပ်အလောင်း114လောင်းကိုတူးဖော်ရရှိခဲ့တယ်လို့ပျောက်ဆုံးသူ100ကျော်လောက်ရှိနိုင်ကြောင်းဒေသခံတွေကခန့်မှန်းပါတယ်။ဖာကန်ဒေတာမှာဆေးရန်တရားကြီးတွေနဲ့ကြောက်စင်းအလွန်ကျွံတူးဖော်ခဲ့တာကြောင့်ဒီနှစ်ပိုင်းတွေအတွင်းမှာမြေစာပုံပြိုကျတာမြို့ရွာအတွင်းဖြတ်တန်းသွားတဲ့စွန့်ပစ်မြေစာတင်ကားတွေနဲ့မတော်တဆရင်တိုက်မှုဖြစ်ပြီးထိခိုက်တေဆုံးတာတွေမကြာခဏဖြစ်ပွားခဲ့သလိုစွန့်ပစ်မြေစာတွေကြောင့်ဥရုချောင်းတိမ်ကောလာပြီးနှစ်စဉ်မိုးရွာသည်မှာရေလွှမ်းမိုးရွာတွေဖြစ်ပွားခဲ့ပါတယ်ဒီလိုလူတွေတည်ဆုံးရတာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်တာကြောင့်ဒေသခံတွေကဆန္ဒပြကန့်ကွက်တာတွေရှိပေမဲ့အခုချိန်ထိတော့အေးအေးဆောင်ရွက်နိုင်တာမရှိသေးပါဘူး
။ VOE သတင်းတော်ကိုမိုးစောဖြစ်ပါတယ်။အခုတော့ရှမ်းပြည်ဘက်ကအခြေအနေကြည့်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းတိုင်းသားလက်နက်ကင်တပ်ရှမ်းမြောက်နယ်အစိုးရတပ်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရသားတွေတည်ဆုံးမှုဖြစ်ရတာဟာအစိုးရတက်ကြောက်ဆိုတဲ့ဆွဆွဲချက်တွေကိုကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကညင်ညက်ထုတ်လိုက်ပါတယ်။စီရေးပိဋိပက္ခတွေကြားအယက်သားတည်ဆုံမှုတွေဟာဘယ်သူလက်ချက်ဖြစ်တယ်ဆိုတာတိတိကျကျသိနိုင်ဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းတိုက်တွန်းမှုတွေရှိနေပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပါမယ်။
ဟုတ်ပါတယ်တကြောပြန်ပြန်လဲဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP လို့ခေါ်တဲ့ SSA ရှမ်းမြောက်ပိုင်းတပ်နဲ့မြမစစ်တပ်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဘက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းကျေးရွာတချို့မီးလောင်ပျက်စီးခဲ့ရတယ်လို့အရက်သားတချို့မီးလောင်ကျွမ်းသေဆုံးခဲ့ရတဲ့ဖြစ်ရပ်တွေမှာအစိုးရစစ်တပ်ကြောင့်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်တွေရှိခဲ့ပါတယ်အစိုးရတပ်ရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားရေးမှုယုံညွှန်ကြားရေးမှုဗိုလ်ချုပ်အောင်ရဲဝင်းကညင်းချက်ထုတ်ပါတယ
်ကျွန်တော်သတင်းထုတ်ပြန်ရင်တော့ထုတ်ပြန်တာလိုရထုတ်ပြန်ပေးပါတယ်ဒါပေမဲ့အတိအဲ့သတင်းကကျွန်တော်ရှိမှတက်လာလည်းမရှိဘူးအခုတော့ကျွန်တော်တို့ဟိုကျွန်တော်ပြောနေတာတခုပေါ့နော်ဟိုတမလို့ဒီရက်သားတွေကိုတက်တယ်လို့မြို့ရှိုးတွေထုတ်ပြန်မရှိပါဘူးအဲ့ဒါတော့ကျွန်တော်တို့ဘက်ကခိုင်မာပြောနိုင်ပါတယ်နော်
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလို့ဆွဆွဲမှုအပေါ်မှာတော့ဒီဗိုလ်ချုပ်တို့ဘက်ကဘယ်လိုများတုံ့ပြန်ချင်ပါလဲရှင်
ကျွန်တော်ဒါဟာကျွန်တော်တက်မော်ကတယောက်ပေါ့နော်ဟိုကျွန်တော်တက်မော်နေနဲ့ဒီရဲသားတွေကိုကြောင်းမဲ့တက်တယ်ဆိုတာတက်တယ်ကျွန်တော်တက်မော်ကိုဆွဆွဲပုတ်ခတ်နေတာပါဟိုကျွန်တော်တက်เสียကြောင်းလည်းမရှိဘူးကျွန်တော်တို့တက်မော်ရဲ့အဖြစ်စီးရဲ့ဆင်လာမှာလည်းတစ်ခါမှမရှိပါဘူးဒါဖြစ်တဲ့သတင်းနဲ့ပတ်သက်တော့ကျွန်တော်တို့တော့ဘာမှမရပါဘူးနော
်ရှမ်းပြည်နယ်မြောက်ပိုင်းကြောင်းမဲမြို့တိုက်ပွဲဖြစ်ပွားရာနေရာအထိ SNLD ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ်လွှတ်တော်အမတ်တွေတွားရောက်ခဲ့စဉ်တုန်းကဒီအရက်သားတည်ဆုံးမှုတွေဟာအစိုးရစစ်တပ်ကလှုံ့ဆော်ခဲ့တာလို့ဒေသခံပြည်သူတွေကသူတို့ကိုပြောခဲ့ကြပါတယ်အခုလိုစစ်တပ်ဘက်ကညှင်းချက်ထုတ်တဲ့အပေါ်တိုက်ပွဲတွေအတွင်ဘသူလက်ချက်ပဲဖြစ်ဖြစ်အရက်သားထိခိုက်မှုလုံးဝမရှိစေချင်ဘူးလို့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ်
ဒါလည်းတက်တည်ပြဖို့ခက်တာပဲစင်စားကြည့်ပေါ့ဒါတော့ညင်းတဲ့လူကလည်းညင်းမှာပဲစင်ကျင်သူတရားနဲ့စင်စားကြည့်ရင်တော့ဒါတိမှာပါကျွန်တော်တို့ဆန္ဒတော့ဘယ်ဘက်ကပဲဖြစ်ဖြစ်နော်တခုဖြစ်တဲ့ပြိပက္ခတွေမှာဒီအယက်သားတွေတော့မကြည့်မခိုက်တာအကောင်းဆုံးပဲလို့ကျွန်တော်ထင်ပါတယ်
အခုလိုတိုက်ပွဲတွေပြင်းထန်ပြီးစစ်ရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်တွင်အရက်သားတေဆုံးမှုတွေထိခိုက်မှုတွေဖြစ်ရတဲ့အပေါ်ဒီဖြစ်ရပ်တွေဟာဘယ်သူလက်ချက်ဖြစ်တဲ့ဆိုတဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်သင့်တယ်လို့လည်းအကြံပြုမှုတွေရှိပါတယ်။ရှမ်းပြည်နယ်သီဘောမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကတော့အရက်သားထိခိုက်တေဆုံးမှုတွေမဖြစ်စေချင်သလိုစစ်ရေးနဲ့မဖြေရှင်းပဲနိုင်ငံရေးအရာတွေ့ဆုံဆွေးနွေးအဖြေရှာကြဖို့ရှမ်းလူထုကလိုလားတယ်လို့ပြောပါတယ်
။ဟိုတက်တဲ့အထောက်အထားမရှိရဲ့တိစာတွေကတော့ဘယ်သူလုပ်တယ်ဆိုတော့နည်းနည်းပြောဖို့တော့ခက်တာပေါ့လေသူကတိုက်ပွဲတွေပါလေဖြစ်တဲ့အချိန်မှာလဲဒီလိုအိမ်ကြီးပါတွေကမီးလောင်တတ်တယ်ပြစ်လိုက်ခတ်လိုက်တဲ့အကြီးကြီးကြပြီးတော့ပေါ့နော်အဲ့လိုဟိုအဲ့တော့ဒီစောစောကလေးကဒဏ်ရာရပြီးတော့သေနေတဲ့လူကမီးလောင်တဲ့အထက်ပါသွားတာလားဓမ္မမုံနောက်ပိုင်းမှာကျန်နေတဲ့ရုပ်အလောင်းကိုဟလာမတည်နိုင်လို့ရီးရှို့လိုက်တာလားအဲ့ဒီလိုအချက်လက်တွေအများကြီးကျွန်တော်လေ့လာမှာပေါ့ဒါကြောင့်ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဘာပဲဖြစ်ဖြစ်ကိစ္စတွေကအခုတော့အပြန်အလှန်ဆွဆွဲနေတာပေါ့ဒီတမတော်ဘက်ကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးကတမထားတဲ့နေမျိုးကြော်ပြီးတော့လာတယ်ပေါ့နော်တမတော်ဘက်ကအဲ့လိုပြောသလိုတိုင်းသားအဖွဲ့ကြီးတွေကလည်းသူတို့ကိုယ်ဘက်ကစဖြစ်တယ်စသဖြင့်ပေါ့ဗျာအဲ့လိုတွေဆိုတော့ကျွန်တော်တို့အမြင်ကတော့ဘာပဲဖြစ်ဖြစ်ဆွေးနွေးညှိနှိုင်းတာကောင်းမယ်ထင်တယ်
ရှမ်းပြည်နယ်တွင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားဓာပြင်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြားထောင်ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးဒဏ်လွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးကြရတယ်လို့ဒေသရင်းမှာမတည်ငြိမ်တဲ့အတွက်အသက်အန္တရာယ်ဆိုးရိမ်မှုတွေနဲ့အတင်းအဓမ္မလိုအပ်ပေးခိုင်းစေမှုပေါ်တာဆွဲတာအပါအဝင်မတင်ငါမှုတွေနဲ
VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်ထောင်တောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လိုလိပ်စာတက်ရေးသားနိုင်ပါတယ်။အခုတော့လွှတ်တော်ဆိုင်ရာသတင်းတပုတ်ကိုတင်ပြခြင်းပါတယ်။နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလိုသူများ၏ဘေးအန္တရာယ်မှကာကွယ်သည့်ဥပဒေကိုရုပ်သိမ်းတဲ့ဥပဒေချမ်းကိုလွတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပါပြီ။အရင်စေဆွေးရလက်ထက်ကပြည်သူလူထုကိုဖိနှိပ်ဖို့ရည်ရွယ်ချက်နဲ့ပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်တာကြောင့်အခုလိုဖျက်သိမ်းဖို့ဖြစ်လာတာကို88မျိုးဆက်ပွင်လင်းလူအဖွဲ့အစည်းကလည်းကြိုဆိုလိုက်ပြီးဒီမိုကရေစီစနစ်နဲ့အဝင်ခွင့်ကျဖြစ်မဲ့ပြင်ဆင်တဲ့ဥပဒေတွေကိုလည်းထပ်ပြီးတော့ပြင်ဆင်ဖို့ထောက်ပြသွားပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကပြောပြမှာပါ။
ဒီကနေ့မေလ24ရက်နေ့မှာကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးမှာပုံမှန်30လို့လူသိများတဲ့နိုင်ငံတော်အားနောက်ဆက်ဖြည့်စီလူသူများဤဘေးအန္တရာယ်မှကာကွယ်တည်ဥပဒေကိုရုပ်သိမ်းတဲ့ဥပဒေချမ်းကိုအတည်ပြုလိုက်တဲ့အကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကကြေညာသွားပါတယ်။ဒီဥပဒေဟာ1885ခုနှစ်အင်္ဂလိပ်ကိုလိုနီခေတ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်အကာအကွယ်ပေးရေးဥပဒေ State Protection Law အဖြစ်ပြဋ္ဌာန်းကျင့်သုံးခဲ့ပြီး1985ခုနှစ်မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မှာနိုင်ငံတော်အားနောက်ဆက်ဖြည့်စီလူသူများဤဘေးအန္တရာယ်မှအကာအကွယ်ပေးသည့်ဥပဒေအဖြစ်ဖြည့်ဆွတ်ပြဋ္ဌာန်းခဲ့တာပါ ဒီဥပဒေအရလူတယောက်ကိုအန္တရာယ်ရှိတယ်လို့တန်တရားရှိရင်တရားရုံးရဲ့စီရင်ဆုံးဖြတ်ချက်မပါဘဲဖမ်းဆီးထိန်းချုပ်နိုင်ပါတယ်ဒီဥပဒေကိုဖျက်သိမ်းရတဲ့အကြောင်းရင်းကို NLD ပါတီရဲ့အမျိုးရာလွတ်တော်ကိုယ်စားလှယ်တရားလွတ်တော်ရှင်နေဦးအောင်သိန်းကအခုလိုပြောပါတယ
်ဒီဥပဒေကကျွန်တော်တို့တရားရုံးမပါဘဲနဲ့အုပ်ချုပ်ရေးစီမံခန့်ခွဲမှုရလူတယောက်ကိုထိန်းသိမ်းထားနိုင်တယ်ဆိုတော့ဥပဒေပုံမှန်မျိုးဖြစ်တယ်ပေါ့နော်အနာပိုင်းအနေနဲ့သို့မဟုတ်ပြည်ထရေးဝင်ကြီးပြည်ထရေးအနေနဲ့လူတယောက်ကိုဖမ်းဆီးချုပ်နှောင်နိုင်မှာ6လ6လ6လ6လနေ့နှစ်နှစ်သုံးနှစ်ချုပ်ထားနိုင်တဲ့အခွင့်အရေးလုပ်ခဲ့တာကျွန်တော်တို့ပြီးခဲ့တဲ့အစိုးရဒီလက်ထက်ကကျင့်သုံးခဲ့တာပေါ့ဗျာနော်အဲအဲ့ဒီအခြေအနေမျိုးဟာလည်းကျွန်တော်တို့ဒီအခုလက်ရှိနော်ကျွန်တော်တို့နိုင်ငံတော်အဲ့မင်းကဖြစ်ဖြစ်ဒေါ်အောင်စန်းစုကြည်ကိုရင်ဟာပွဲဥရခံရတဲ့အပိုင်းလို့ပြောနိုင်တယ်လို့ရခင်ဒီကျွန်တော်တို့အစိုးရခေတ်တွေကလည်းအဲ့ဒီလိုနဲ့ခံခဲ့တဲ့ပုံစံတွေရှိပါတယ်တိမ်မြုပ်နေတာအဲ့တော့ကျွန်တော်တို့ကဒီဘက်ရောက်လာတဲ့အချိန်မျိုးကျတော့ဒီဥတွေစနစ်ကမရှိသင့်တော့ဘူးပေါ့ဗျာဒါကြောင့်မို့ဒီဟာကိုကျွန်တော်တို့ပယ်ဖြစ်ယူသိမှုတွေကျွန်တော်လွှတ်တော်ကနေပြီးတော့ဆုံးဖြတ်တာဖြစ်ပါတယ်
ဒီဥပဒေကိုအခုလိုဖျက်သိမ်းလိုက်တဲ့အပေါ်88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကကြိုဆိုလိုက်သလိုနောက်ထပ်ပြင်ဆင်တဲ့ဥပဒေတွေရှိနေသေးတာကြောင့်လွတ်တော်ကသင့်ချင်းပြင်ဆင်သုံးသပ်ပြုပြင်သွားတဲ့အကြောင်းကိုမြအေကအခုလိုထောက်ပြပြောဆိုပါရယ
်ဥမာအစ်ပြောလို့ဆိုငါးညဆိုတဲ့ပုခ္ခနဲ့ပုံမှန်မျိုးတွေရှိတယ်ဗျာအဲ့ဒီလိုပဲကျွန်တော်တို့အခုဒီဘက်ကမှအရင်ခေတ်စား78ပြင်ဆင်မှုဆိုတဲ့ဟာတွေလည်းလုပ်နေပြီဆိုတာကျွန်တော်သိပါရယ်အဲ့လိုပဲ95ခါပြီဆိုတဲ့ပုံမှန်ဟာလည်းကျွန်တော်ပြန်လည်းသုံးသပ်မဲ့ပုံမှန်တစ်ခုလို့ကျွန်တော်မြင်ပါရယ်အဲ့တော့ကျောင်းတင်တာအရမြန်မာပြည်မှာရှိတဲ့ဒီဥပဒေပိုင်းဆိုင်ရာတွေကကျွန်တော်တို့ကိုလိုနီခေတ်ကဥပဒေတွေအကျဉ်းချန်တွေလည်းအများကြီးရှိတယ်အဲ့လိုပဲကျွန်တော်မဆလာပါတပါတီအာရစီနှစ်အောက်ကဥပဒေတွေလည်းအများကြီးရှိတယ်လို့နောက်ဝတ္တနာအဖရဲ့လမ်းညွှန်မှုနဲ့တရားထားတဲ့ဟာတွေလည်းရှိပြန်တယ်ရှိတော့အဲ့ဒီဥပဒေတွေကိုလို့တစ်ဆင့်ရင်တစ်ဆင့်ရင်လွတ်တော်ကစီစစ်ပြီးတုံ့ပြန်ပြီးပြင်ဆင်သွားလိမ့်မယ်လို့ကျွန်တော်တို့ပြောလင့်ပါတယ်ဘယ်ဥပဒေကိုပြင်မှာဆိုတာတဲ့ဥပဒေပိုင်းကြိုက်တဲ့လူတွေကဒီလူထုကိုဖိနှိပ်ထားတဲ့ဖိနှိပ်တဲ့လူယူဆနိုင်တဲ့ဥပဒေမှန်တဲ့အားလို့ပြင်ဆင်သွားကြတင့်တော်တယ်လို့မြင်ပါတယ်
တော်အောင်ဆန်းစုကြည်မင်းကိုနိုင်တဲ့ကိုကိုကြီးအပါအဝင်နိုင်ငံရေးအကျဉ်းသားအတော်များများကိုနိုင်ငံတော်အားနောက်ဆက်ဖြည့်ဆည်းလို့သူများဤဘေးအန္တရာယ်မှကာကွယ်စောင့်ရှောက်တဲ့ဥပဒေနဲ့အရေးယူခဲ့ဖူးပါရဲ့ရှင
်။နားလောင်တင်ပြခဲ့တာပါ VOA ရအင်္ဂါညပိုင်းအစီအစဉ်တွေကိုဓာတ်ရိုက်တင်ဆက်နေပါတယ်။မကြခင်မှာပဲအင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးတင်ဆက်ကြတော့မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာ
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ကြည9နိုင်ခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9239လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ခွဲအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်သွားပါမယ်အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရမှာပါမေလ19ရက်နေ့ကအီဂျစ်ခရီးသည်တင်လေယာဉ်ပြတ်ကျခဲ့လို့အမေရိကန်လေကြောင်းလုံခြုံရေးပေါ်ပြန်အာရုံစိုက်လာခဲ့ကြပါတယ်။လေဆိပ်လုံခြုံရေးကိုအချိန်တူတူနဲ့ထိထိရောက်လုပ်နိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့ဖိအားပေးနေကြပါတယ်။မိုက်ကယ်ဘိုးမန်ရဲ့သတင်းလောက်ကိုအခြေခံပြီးဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာမှာကိုဝင်းခန့်မောင်ကပြောပြမှာပါ။
ကြာတဲ့အင်္ဂါဖြစ်ပွားခဲ့တဲ့ Egypt Air လေယာဉ်ပြတ်ကျမှုဟာလုံခြုံရေးစစ်ဆေးမှုကြောင့်ခီးသွားချိန်တွေကျန်ကြာပြီးနှောင့်နှေးမှုတွေရှိနေတဲ့ American ခီးသွားတွေအတွက်ရောအလားတူဖြစ်ရတွေဖြစ်နိုင်မလားဆိုတာနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာနဲ့စိုးရိမ်စရာတွေဖြစ်စေခဲ့ပါတယ်။ဥပဒေပြဋ္ဌာန်းသူတချို့ကတော့ဒီဖြစ်ရအတွက် Islamic စစ်သွေးကြွတွေကိုစွပ်စွဲထားပါတယ်။ Republican အောက်လွှတ်တော်မှ Ed Rice ကတော့
We know that they successfully took
down Egypt ကနေရုရှားကိုသွားနေတဲ့လေယာဉ်တစ်စီးကိုသူတို့အောင်အောင်မြင်မြင်ဖျက်ဆီးနိုင်ခဲ့တယ်ဆိုတာကျွန်တော်တို့သိပါတယ်။လုံခြုံရေးစနစ်မှာရှာလို့မတွေ့နိုင်တဲ့ဘုံးတလုံးကိုသူတို့ဖန်တီးနေကြတယ်ဆိုတာလည်းကျွန်တော်တို့သိပါတယ
်။ဥပဒေပြဋ္ဌာန်းသူတွေဆွဆွဲသလိုအီဂျစ်လေရင်ပြတ်ကျမှုဟာအကြမ်းဖက်သူတွေရဲ့လက်ချက်ဖြစ်နေတယ်ဆိုရင်တော့ဝန်ထမ်းအင်အားနယ်ပြီးအလုံးဝင်ပြည်နေကြတဲ့အမေရိကန်ကလေဆိပ်လုံခြုံရေးတာဝန်ရှိသူတွေအတွက်ဖိအားတွေပို့ပြီးတိုးလာတော့မှာဖြစ်ပါတယ်။အောက်လွှတ်တော်မှ Adrice ကဆက်ပြီးခုလိုပြောပါတယ်။
One of the difficulties we've had is with the
General Roma ရှိနေတဲ့အခက်အခဲတွေကတခုကလေးစိတ်လုံခြုံရေးမှာဝန်ထမ်းအဝင်ထွက်တိတ်များနေတာပဲဖြစ်ပါတယ်။စီမံခန့်ခွဲမှုအပိုင်းမှာအားနည်းနေတယ်ဆိုတာသိကြပါတယ်
။တည်ယူပို့ဆောင်မှုလုံခြုံရေးဌာန TSA ကတော့မနေ့ကတွေ့ရှိခဲ့တဲ့စစ်ဆေးပိုင်းအားနည်းချက်တွေနဲ့လက်ဟာမှုတွေကိုပြင်ဆင်ပြီးပြီလို့ခြေပါပြောဆိုပါတယ
် We've retrained our entire workforce correct
ကျွန်တော်တို့ဟာဝန်ထမ်းတွေအားလုံးကိုပြန်လည်လေ့ကျင့်မှုတွေလုံထုံးလုံနည်းတွေကိုပြန်လည်ပြင်ဆင်မှုတွေနှီးပညာတွေကိုမွမ်းမံမှုနဲ့နှီးစနစ်မှားယွင်းမှုတွေကိုလေ့လာသုံးသပ်မှုတွေပြုလုပ်နေတာပါကျွန်တော်တို့ဒီကြောင်းစနစ်ကိုနှောက်ယှက်လာမဲ့ချိန်ချောင်းမှုတွေကို TSA ဟာရှာဖွေဟန်တားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
လုံခြုံရေးပိုင်းမှာစေစက်တေချာကောင်းတေချာပေမဲ့လို့အမေရိကန်လေဆိပ်တွေမှာတော့တချို့ခီးသွွားတွေဟာစစ်ဆေးချိန်ကြန့်ကြာမှုတွေအပေါ်မကြေမနက်ဖြစ်နေတာပါ
On the one hand we're looking for 100% security On the other
တစ်ဖက်မှာလည်းကျွန်တော်တို့ကယာနှုံးပြည့်လုံခြုံရေးကိုလိုချင်ပေမဲ့လို့အခြားတစ်ဖက်မှာတော့ခီးသွွားတွေကိုထိထိရောက်ရောက်ဝန်ဆောင်မှုပေးနိုင်မယ့်နည်းလမ်းမျိုးကိုရှာဖွေနေတာပါဒါဟာခက်ခဲရှုပ်ထွေးတဲ့တာဝန်တစ်ခုပါလို့အထက်လွှတ်တော်မှရွန်ဂျွန်စင်ကပြောသွားတာပါအမေရိကန်မှာနွေရာသီခီးသွွားရာသီစတင်ဝင်ရောက်လာတာကြောင့်အင်ဖြူရောကတော့ safety first လုံခြုံရေးကိုအဓိကထားပါလို့ပြောနေတာပါအင်ဖြူရောပြောခွင့်ရ Eric Schultz ကတော့
obviously our first priority is making sure that people are safe
ကျွန်တော်တို့ရဲ့ပထမဦးစားပေးကလူတွေဘေးကင်းလုံခြုံဖို့ပဲဆိုတာသိတာထင်ရှားပါတယ် TSA ဟာတင်းကျပ်တဲ့လုံခြုံရေးတွေကိုဆက်လက်လှုပ်ဆောင်မှာဖြစ်သလိုအဆင်ပြေဖို့တသက်အတွက်တော့ကျွန်တော်တို့ရဲ့စံနှုန်းတွေကိုချော့ချသွားမှာမဟုတ်ပါဘူး
အီဂျစ်အဲလေပြတ်ကျမှုကြောင့်အကျန်းဖက်သမားတွေဟာလေရင်ကိုပြတ်ကျအောင်လုပ်နိုင်သလားဆိုတဲ့အပေါ်လူတွေပိုပြီးစိုးရိမ်လာသလိုပိုပြီးမစိုးရိမ်တာတွေလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့လို့ဥပဒေပြဋ္ဌာန်းသူတွေကတော့ဒီစစ်ဆေးမှုကိုအပြည့်ထွက်တဲ့အထိစောင့်နေမှာမဟုတ်ပဲဒီတစ်ပတ်ထဲမှာပြုလုပ်မယ်လေကြောင်းဆန်ရလုံခြုံရေးပြန်လည်သုံးသပ်မှုကြားနာပွဲတွေမှာပိုအားကောင်းတဲ့နည်းလမ်းတွေရှာကြဖို့ဖိအားပေးကြမှာဖြစ်ပါတယ်ခင်ဗျာ။
က်မောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုချိန်ကစပြီးအင်ကာညဒိုင်းရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်သွားတော့မှာဖြစ်ပါတယ်။အစီအစဉ်ထုတ်လုပ်သူမတ်ဆွန်မွန်နဲ့အတူမတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေရှင်ဒီကနေ့ညချမ်းမှာတော့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြုပြင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ဖို့ကိုရောက်ရှိနေပြီလားဘာတွေကိုဘလို့ပြုပြင်ပြောင်းလဲကြမလဲဆိုတာကိုဆွေးနွေးကြရအောင်ပါပြည်내ဆွေးနွေးပေးဖို့အတွက်ရှစ်နေကြီးဦးသိန်းတန်ဦးအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးတို့ကိုဦးဆောင်ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်ရှင်ပထမဆုံးတော့ကျွန်မဒီအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဆရာဦးမင်းလွင်ဦးကိုအရင်ဆုံးဖိတ်ခေါ်ကြပါတယ်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့အားဆိုလို့ရှိရင်ပြီးခဲ့တဲ့ဒကြံကာလကစပြီးတော့လူထုရဲ့ချီးကျူးသံတွေကိုစပြီးတော့ကြားခဲ့ရပါတယ်နောက်တစ်ချက်ကတော့ဒီနေပြည်တော်ကအလုတ်သမားဆန္ဒပြပွဲကိုဖြိုခွဲချိန်မှာလဲရဲတွေရဲ့လုပ်ပုံကိုင်မှုတွေပြောင်းလာပြီးအရင်တော့ကနဲ့မတူဘူးစသဖြင့်အာချီကျူးတန်တွေထွက်ခဲ့ပါတယ်အဲ့တော့ဆရာဦးမင်းလွင်ဦးရှင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ပုံကိုင်မှုတွေအမှန်တကယ်ပြောင်းလဲလာပြီလားရှင်ဆရာဘယ်လိုများတွေ့ရပါလဲ
ဟုတ်ကဲ့ပါကျွန်တော်တို့ဒီအစိုးရအသစ်တာဝန်ယူပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြည်သူတွေပုံမှာဆက်ဆံတဲ့ပုံစံတွေတိတိကျကျပြောင်းလဲလာတာကိုကျွန်တော်တွေ့ရတယ်အစောကပြောသလိုပဲဒီကြံမှာအေးအေးဆေးဆေးဖြစ်ဖို့အတွက်ထိမ့်သိမ့်ကူညီတာနောက်ပြီးတော့တခါဒီပြီးခဲ့တဲ့အပတ်ကပဲသခိုင်းကနေပြီးတော့ဆန္ဒပြအလို့သမားတွေကိုငင်းညမ်းစွာလူစုခွဲဖြူခွင်းတဲ့ကိစ္စရက်ဒီပုံမှာကျွန်တော်တို့အများကြီးကြိုဆိုလဲကြိုလဲကြိုဆိုတယ်ဂုဏ်လဲယူပါတယ်နောက်ပြီးတော့ဒီလိုမျိုးရှေ့ဆက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့တွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်သူတွေရဲ့မြေတားကိုခံယူဖို့ညာအတွက်မခဲရင်တော့ဘူးလို့ကျွန်တော်ထင်ပါတယ်။သို့တော်လည်းပဲကျွန်တော်တို့ဒီနေရာမှာတခုသတိထားမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့မှာတာဝန်ကြီးကြီးယူထားတဲ့သူတော်တော်များများကဒီဒုရဲမှုအထက်တာဝန်ယူထားတဲ့သူတော်တော်များများကသမရောင်းနေအတွင်ပြောင်းပြီးရောက်လာတဲ့လူတော်တော်များများဖြစ်နေတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်။အဲ့ဒီတော့ကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအတွင်ပြောင်းဝင်ဆိုလို့ရှိရင်အဲ့ဒီတာဝန်ကြီးကြီးယူထားတဲ့သူတွေကိုယ်တိုင်ကရဲတွေလိုက်နာမယ်လှုံ့ထုံလုံပြီးစီမင်းစည်းကမ်းတွေကိုတည်တည်ကြာကြာပြည့်အောင်လုပ်ဖို့လူတွေတည်တည်ကြာကြာလိုက်နာဖို့လူတွေဒါမှသာလေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပြင်ပြောင်းလဲမှုကအရှိန်အဟုန်နဲ့တူတက်လာမှာဖြစ်တယ်လို့ကျွန်တော်ပထမဆုံးပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်ဟုတ်ကဲ့အဲ့တော့ရှင်းနေကြီးဆရာဦးသိန်းတန်းဦးရှင်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ဒီထက်ပိုပြီးဘာတွေများအရေးတကြီးပြောင်းလဲဖို့လိုအပ်နေပါသလဲဆရာတို့ဒီဆရာတို့အခုလုံနေကြိုင်နေရတဲ့အခြေအနေမှာရောဘာတွေတွေ့ပါသလဲရှင်အရေးတကြီးလောလောလတ်လတ်ပြုပြင်ပြောင်းလဲဖို့ဘာတွေများလိုအပ်နေပါလဲ
တကယ်ပြောင်းလဲဖို့လိုအပ်တာတော့အနှစ်သာရပေါ့နော်ဟိုအပေါ်ရန်အချက်လက်ကလေးတွေမဟုတ်ပဲနဲ့အတွင်းနှစ်သာပြောင်းမှုတော့ဒူတယ်ဖွဲ့စည်းပုံကျန်မှုတွေကရဲတပ်ဖွဲ့ဟာပြည်ရေးဝန်ကြီးအောက်မှာရှိတယ်အဲ့တော့ပြည်ရေးဝန်ကြီးဆက်တက်ကဖြစ်တယ်ရဲချုပ်ကခုနကဆရာဦးမင်းလုံးပြောသလိုပဲဒီထိတ်ဆုံးကရဲအရာကြီးတွေကရဲအစစ်မဟုတ်ဘူးအဲ့ဒီဟာပြဿနာရှိတယ်ဘာလို့ဆိုကျွန်တော်တို့တိုင်းပြည်ကအနေထားအရာဆီရယ်ပူလီစင်းလို့ခေါ်တဲ့အရက်ဖက်လက်နက်ကန်ဖွဲ့စည်းမှုပဲနဲ့မီလစ်ထရီပူလီစင်းလို့ခေါ်တဲ့စစ်ပလိတ်လို့အနေထားမျိုးကျွန်တော်ဖြစ်နေတာပေါ့နော်အဲ့ဒါအဓိကကြရတဲ့အဲပြဿနာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့တကယ်တော့ရဲတပ်ဖွဲ့ဟာသဗ္ဗရနဲ့ဒီစွတ်တော်ကိုတာဝန်ခံတဲ့ဆိုအဲ့ဒါမျိုးရှိဖို့လိုအပ်တယ်။အဲ့ဒီအနေအထားကိုရောက်မှသာလေရဲတပ်ဖွဲ့ဟာတကယ်တမ်းအပေါ်ယံလက္ခဏာရမှုပဲနဲ့အနှစ်သာရအရာလူလူကာကွယ်တဲ့တော့ဒီအရက်ခက်လက်နက်ကန်ဖွဲ့စည်းဖြစ်လာပြီနဲ့လို့ကျွန်တော်ယုံကြည်တယ်ဗျ။
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုတော့ကျမတို့ဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုဖိတ်ခေါ်ခြင်းပါတယ်ဒီပါဝင်ဆွေးနွေးဖို့ဖုန်းနံပါတ်တွေပေးပို့ထားတဲ့ကိုစလိုင်းဖွေကုန်းနဲ့ကိုတင်သေးဝင်းတို့ကိုတော့ကျမတို့ဆက်သွယ်လို့မရသေးပါဘူးရှင်အခုလောလောဆယ်ကျမတို့လေးလိုင်းပေါ်မှာဆက်သွယ်လို့ရထားတဲ့ဒီလာရှိုးမျိုးကဥကိုကိုကြီးရှိနေပါတယ်ဥကိုကိုကြီးပါဝင်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်ကတော့အရင်တော့ကလည်းကျွန်တော်အဖေကလည်းရဲအရာရှိတဲ့ဟောင်းညီစားပေါ့ဗျာအဲချစ်ခဲ့ဦးတဲ့ရဲကြောင့်ဒီစဉ်တော့တော့ပြီးခဲ့ပါရဲထမင်းစားခဲ့ရဆိုပါတော့ဗျာဆိုတော့ကျွန်တော်ရဲတပ်ဖွဲ့ကိုကြောင်းမယ်ဆိုလို့ရှိရင်ခုန ဆရာဦးမင်းလွင်ဦးတို့ဆရာသိန်းသန်းဦးတို့ပြောပြလို့ပါပဲ။အဲကျွန်တော်တို့အထက်ပိုင်းမှာရှိတဲ့အဲရာရှိကြီးတွေကနေပြီးတော့မှကျွန်တော်ရဲတုတ်တုတ်လုံးကြီးတွေကိုဒေသကြက်ကမှမှလေ့လာပြီးတော့မှရဲချင်းဝိတွေကိုဒီကြလိုက်လာပြီးတော့မှဆောင်ရွက်တဲ့ဥစ္စာပို့ပြီးတော့မှအကျင့်ပြင်မယ်လို့ထင်ပါတယ်။အဲနောက်ပြီးတော့မှရဲတပ်ဖွဲ့ဝင်တွေရဲ့ကျွန်တော်တို့အဆောင်အယောင်တွေနောက်ပြီးတော့သူရဲ့စာဝတ်နေရေးတွေကဒီထက်ပို့ပြီးတော့မှတိုးတက်လာဖို့လိုပါတယ်။ဒါမှလည်းကျွန်တော်အဆင်ပြေမဲ့သဘောရှိပါတယ်။ဒါကြောင့်လဲဆိုတော့စာဝတ်နေရေးအဆင်မပြေဘူးဆိုလို့ရှိရင်တခြားကိစ္စတွေပါပြီးစဉ်းစားလာတဲ့အပိုင်းတွေပါလာမှာပေါ့ဗျာ။အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကဒီကိစ္စကိုလည်းထည့်စဉ်းစားရတာပါ။ဥမာဆိုပါလို့ဗျာကျွန်တော်ဖြစ်ဆိုရင် 1974 မှာ IB နေနဲ့နေပါတယ်။ဒါပေမဲ့လာစားမလို့တော့ကျွန်တော်တို့မိသားစုအားလုံးကဤကြွေးကြော်ပြီးတော့မှဘဝကိုရှင်သန်ပြီးတော့ဖြတ်တည်ချက်တန်းကြရတဲ့ဥစ္စာတွေကျွန်တော်ရှိပါတယ်။အဲအဲ့ဒါကြောင့်မို့လို့ကျွန်တော်တို့စိတ်ဓာတ်ကြီးရမှလည်းတူးချင်းပုံမှာလည်းမူတည်ပါတယ်။အဲ့ဒီအကြောင်းမို့လူတိုင်းမှာပုံစံတွေပြောင်းပြီးတော့မှစိတ်ဓာတ်ကြီးရတွေပြုမြင်ပြီးတော့မှကိုချင်းတရားကောင်းကောင်းနဲ့နေမယ်ဆိုလို့ချင်းပြည်သူလေးစားတဲ့ရဲတပ်ဖွဲ့ဒီဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ပြောချင်တာဒီလောက်ပါပဲ
ဟုတ်ကဲ့ပါရှင်အဲ့တော့ကျမတို့စာပေးပို့ပြီးတော့ဆွေးနွေးထားတဲ့ကျမတို့သောရရှင်တူလည်းရှိပါတယ်အဲ့ဒါတော့ထီလာမောင်ပါရှင်ကိုညံဝင်းအောင်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျရခင်စစ်အစိုးရကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုဖိနှိပ်ချုပ်ချယ်ရေးကိရိယာအကြမ်းဖက်နေနေရေးကိရိယာအဖြစ်သုံးခဲ့ပါတယ်ရဲဥပဒေလုံထုံးလုံနီးစီမင်းစီကံကျင့်ဝတ်တို့ကိုအလေးမထားပဲအထက်အမိတ်အရလိုက်နာရတဲ့လုံနီးလုံဟန်ကိုသာဦးစားပေးလှုပ်ဆောင်စေခဲ့ပါတယ်။သူအတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဂုံသိက္ခာကိုကျင့်တရားရဲကျင့်ဝတ်တို့ပါဖျက်ဆီးခဲ့ရပါတယ်။နိုင်ငံခြားကကျွမ်းကျင်သူတွေကိုအတုံးချပြီးရဲတပ်ဖွဲ့ကိုပြုပြင်နေခဲ့တယ်လို့ရုပ်ပြဆောင်ရွက်မှုတွေပြုခဲ့တော့လေအတွင်းသဏ္ဍာန်နဲ့အနှစ်သာရတို့ကတော့မပြောင်းလဲခဲ့ပါဘူး။စိတ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ရဲလုံထုံးလုံနီးဆိုင်ရာလွတ်လပ်မှန်ကန်စွာလုံနိုင်ခွင့်တို့ကိုမပေးခဲ့လို့ပြောင်းလဲတိုးတက်မှုအစ်စ်မှန်မရခဲ့ဘူးလို့သူကရေးသားပါတယ်မသိရင
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အဲ့တော့ဒီကျင့်ဝတ်ပိုင်းဆိုင်ရာပေါ့နော်အဂရိလိုက်စားမှုအပါအဝင်ခုနကကျမတို့မြန်မာစကားပုံလည်းရှိပါတယ်ဥမာတောက်မှသီလဆောင်ဆိုသလိုပါပဲအဲ့တော့ဒီရဲတပ်ဖွဲ့ဝင်တွေရဲ့စားဝတ်နေရေးခြောင်လဲဖို့အဂရိလိုက်စားစရာမလိုဘဲနဲ့သူတို့ရဲ့ဟိုတာဝန်အရာပဲဒီလိုမျိုးတိတိကျကျလုပ်နိုင်ဖို့အခြေအနေမျိုးရရှိနေပါပြီလားရှင်ဆရာဦးသိန်းတန်းဦးဘယ်လိုမြင်ပါလဲရှင်
ဟုတ်ကဲ့ဗျာကျွန်တော်တော့မရှိဘူးထင်တယ်။ဘာလို့ဆိုတော့ရဲတပ်ဖွဲ့ဝင်တယောက်ရဲ့လာစားဟာ900လောက်ပဲ။သူတယောက်တည်းတောင်မှနေဖို့စားဖို့တော့ခက်ပါလား။နောက်ဒီကျွန်တော်တို့သူတို့ရတဲ့တန်ရာဆိုလို့ရှိတယ်ဗျ။အစိုးရဝန်ထမ်းတွေရတဲ့တန်ရာတွေမှာရဲတန်ရာကဒီအနိုင်ဆုံးလို့ကျွန်တော
်ဟယ်လိုဟုတ်ကဲ့ဆရာဦးသိန်းသန်းဦးဖုန်းလိုင်းပြုတ်ကျသွားပါတယ်ရှင်။ဟုတ်ကဲ့ပါအဲ့တော့
ကျွန်တော်ခဏဦးဒါနဲ့ထုတ်တာခဏတော့တွေ့နေရတာလေ
။ဟုတ်ကဲ့ရှင်ဆရာ
အဲ့တော့သူတို့မှလုံလောက်တဲ့အစ်တန်းရှိတယ်အစ်တန်းမှီတယ်နိုင်ငံအစ်တန်းမျိုးပေါ့ဗျာလုံလောက်တဲ့လာစာတို့ဘဝအာမခံချက်တို့ပြီးဖို့လိုလိမ့်နေဗျာအခုလောလောဆယ်တော့အဲ့နေတာမရှိဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါရှင်ဆရာဦးသိန်းသန်းကျေးဇူးပါအဲ့တော့ဒီအစိုးရအနေနဲ့ဟိုဒီရဲတပ်ဖွဲ့ကိုတကယ်တမ်းဟိုဆရာဦးသိန်းသန်းခုနထောက်ပြသွားသလိုပါပဲဟိုလူစိုးသွားဖမ်းရင်းနဲ့ဟိုဓာထိုးခံရလို့တည်သွားကြတဲ့လူလည်းရှိတယ်ပြန်ပစ်ခံရတဲ့လူလည်းရှိတယ်နောက်ရဲတပ်ဖွဲ့ရဲ့ဝတ်စုံတွေကိုကြည့်လို့ရှင်လန်ဒါအခြေအနေကိုကျမတို့ဟိုကောင်းကောင်းမြင်နိုင်ပါတယ်အဲ့တော့ဒီရဲတပ်ဖွဲ့အဆင့်တန်းမှီရေးဆိုတဲ့အပေါ်မှာလက်ရှိအစိုးရအနေနဲ့ဗာဒီမြန်းဆောင်ရွက်ပေးဖို့လိုမယ်လို့ထင်ပါတယ်ရှင်ဆရာဦးမင်းလွင်ဦးဆရာပါမပြောချင်ပါလဲ
ကဲပါအစိုးရကျွန်တော်ဆွေးနွေးသွားတယ်ဟိုလာရှိဝကိုကြီးတယောက်ရဲ့ဆွေးနွေးချက်အတိုင်းကျွန်တော်ပြောချင်ပါတယ်အစိုးရဆရာဦးသိန်းသန်းဦးနဲ့ပြောသွားပြီးပါပြီကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ဟာတပ်သားတဝီရဲ့လာစာကကျွန်တော်တို့9500ဝန်းရှိပါတယ်နောက်ပြီးတော့တခါရိတ်ခါထောက်ပံ့ငွေက1000အပူထောက်ပံ့ကြီးက2012ကနေစပြီးတော့ပြီးတာကတစ်လ3000ဆိုတော့ပတ်ဝန်းကျင်3000လောက်ရတဲ့အနေထားပါလိအဲ့တော့ဒီ3000လောက်ရတဲ့အနေထားနဲ့မိသားစုတစုကိုလက်ရှိကုံစည်နှုံးနဲ့ရုံးကနိုင်မှုဆိုတာမလွယ်ဘူးဖြစ်တယ်။အဲ့တော့အစိုးရပြောသလိုမျိုး uniform ဆိုဟိုအဆောင်ရောင်နေနဲ့ဝတ်စုံဆိုတာကလည်းယခင်ကျွန်တော်တို့အင်္ဂလိပ်လက်ထက်တုန်းကတော့ရှိတယ်ဗျာ။ຫນွေရသည်ဝတ်စုံ၊မိုးရသည်ဝတ်စုံ၊ဆောင်းရသည်ဝတ်စုံ။ဝတ်စုံတွေ၃မျိုးလို့သတ်မှတ်ပြီးတော့ထားပြီးတာလည်းရှိတယ်။သို့တော်လည်းပဲအဲ့ဒီယခုအဲ့ဒီလိုမျိုးမြန်မာနိုင်ငံရဲတပ်ဖွဲ့မှာမရှိဘဲနဲ့ကိုဝတ်စုံကိုယ့်ဘာသာကိုချုပ်ဝတ်နေရတဲ့အခြေအနေမျိုးဖြစ်တဲ့အချိန်မှာကျွန်တော်တို့လာစာကိုကတော့ပို့ပြီးတော့တိုးပြီးတော့ပြီးသင့်တယ်နောက်ပြီးတော့တခါကျွန်တော်တို့ရခိုင်နှောင်းကဆိုလို့ရှိရင်ကျွန်တော်တို့ဒူရဲအုပ်ရဲအုပ်အစ်နေကကျွန်တော်တို့ ကျွန်တော်ဝင်ရရှိအနေထားမျိုးသတ်မှတ်ထားတဲ့အဆင့်တူရှိတယ်။သို့တော်လည်းပဲကျွန်တော်တို့2000ပြည့်နှစ်သူတို့ဖွဲ့စည်းပုံတွေပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်တဲ့အခါမှာကျွန်တော်တို့ရဲအုပ်အထီကူကကျွန်တော်ဝင်ရရှိမဟုတ်တဲ့လူတွေအဖြစ်သတ်မှတ်ထားတာကိုကျွန်တော်တို့တွေ့ရတယ်။တူရဲမှုဖြစ်မှသာပြန်နှောင်းဝင်ရရှိဖြစ်တဲ့အတွက်နောင်ရေးအတွက်စိတ်ရရမဲ့သဘောမျိုးရှိတယ်။အစောကဆရာဦးသိန်းတောင်းပြောသလိုမျိုးကျွန်တော်တို့တူရဲအုပ်တွေကလည်းသူတို့ရည်ရှိသူတို့ဘဝခိုင်မြဲဖို့အတွက်သူတို့ရဲ့ဘဝအာမခံချက်ရှိဖို့ဆိုလို့ရှိရင်အစောကလဆောင်ွေတိုးတက်ဖို့လိုတယ်။ထိုက်တင်တဲ့အဆောင်ရောင်တွေထပ်ထားပေးဖို့လိုတယ်။ပေးရထားဖို့လိုတယ်။အဲ့တော့တခါကျွန်တော်တို့ပြီးခဲ့တဲ့အပတ်ကပဲကျွန်တော်တို့ကြားလိုက်ရပါတယ်။တော်ဖန်ရင်းနဲ့ရေတယောက်အတန်နဲ့ဆုံးရှုံးတဲ့အထိဖြစ်တယ်။အဲ့ဒီလိုမျိုးခံလာရတာမဖြစ်စေနဲ့ဆိုတဲ့သဘောမျိုးပြောတဲ့ဥစ္စာကတော့ကျွန်တော်ထင်တယ်တော်တော်လွတ်လွတ်ဆိုပဲပြောတဲ့စကားမျိုးဖြစ်တယ်လို့ပဲကျွန်တော်တို့ထင်တယ်။အဲ့တော့လူအပ်တဲ့အဆောင်ရောင်တွေရှိသင့်တာတော့ကျွန်တော်ပြီးရမယ်။အစောကပြောသလိုမျိုးယူနီဖောင်းဆိုလို့ရှိရင်လည်းလူယူသေးလောက်တဲ့ယူနီဖောင်းမျိုးဖြစ်အောင်တတ်တရားတန်တန်ရှင်းရှင်းဖြစ်အောင်လုံလုံလောက်လောက်ပေးဖို့လူတွေနောက်ပြီးတော့တခါကျွန်တော်တို့ဒီရဲတပ်ဖွဲ့ကိုပြင်မယ်ဆိုလို့ရှိရင်ကျွန်တော်တို့အစောကပြောသလိုဒီစီမံကန့်ကွက်မှုဥပဒေတွေရအပြစ်ပေးအရေးယူတဲ့ကိစ္စတွေရတတ်တပြမှုဆိုင်ရာဥပဒေတွေကျူးလွန်တဲ့ရဲတွေကိုအရက်ဖက်တရားရုံးကိုလွှဲပြောင်းပြီးတော့စစ်ဆေးစီရင်ဖို့အတွက်ပါကျွန်တော်တို့စီမံဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်အဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ဒီမှာဖြစ်ခဲ့တဲ့ကိစ္စဒီမှာဒီလေသမားရဲ့ကြီးဒေါခင်ဝင်းတို့အသက်ခံရတဲ့ကိစ္စမှာလည်းကျွန်တော်တို့ရင်အနေပြည်သူတန်ရတယ်တခါစင်ကူမှာလည်းလေသမားကြီးဒေါဆန်ဆိုတာလည်းဒီလိုပဲရင်အနေပြည်လို့ခြေထောက်မှာတန်ရတယ်အဲ့ဒီဥစ္စာတွေအရေးယူပေးဖို့အတွက်အရှင်းစင်ကိုတိုင်ကြားခဲ့ဆိုလည်းယခုထက်တိုင်အရေးယူထားခြင်းမရှိဘူးဆိုတာတွေကိုလည်းကျွန်တော်တို့တွေ့ရတယ်ဒါတွေကမဖြစ်သင့်ဘူးအဲ့တော့မြန်မာနိုင်ငံရဲတပ်ဖွဲ့တကယ်တမ်းပြောင်းလဲတော့မယ်ဆိုလို့ရှိရင်ကြော်သားရင်သားမခွဲခြားပဲနဲ့စီမံခန့်ခွဲဥပဒေအရရဲစီမင်းစည်းကမ်းဖောက်တယ်ဆိုရင်စီမံခန့်ခွဲဥပဒေအရရေးယူပြည်မှုဆိုင်ရာဥပဒေကိုကျူးလွန်တယ်ဆိုလို့ရှိရင်တော့အရက်ဖက်စီတရားရုံးတွေမှာစစ်ဆေးစီရင်မှုအတွက်ကိုဥပဒေတွေပြင်ဆင်ပြဋ္ဌာန်းမှုလူတွေလို့ပဲကျွန်တော်ကတော့ပြောနေပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်ဆရာဦးမင်းလွင်ကိုအခုပြောသွားသလိုပဲကျမတို့ရဲ့သောရရှင်တူဖြစ်တဲ့ကိုရှိုင်းကလည်းစာရေးသားပြီးတော့အဲ့ဒီပုံစံတိုင်းပဲဆွေးနွေးထားပါတယ်ရှင်ကိုညံဝင်းအောင်ဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ပါကျွန်တော်အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တစ်ခုလုံးပြောင်းလဲပြီလို့မယူဆပါဘူးအနေငယ်ပြောင်းလဲပြင်ဆင်မှုတွေပြုလုပ်ဖို့စူးစမ်းလာတယ်လို့ပဲမြင်ပါတယ်ဥပမာအနေနဲ့တကြံတုံးကရန်ကုန်တိုင်းရဲတပ်ဖွဲ့အနေနဲ့ပြည်သူတွေကိုဝန်ဆောင်မှုပေးခဲ့ခြင်းအားလူအများဝိုင်းဝန်းချီးကျူးတာကိုကြည်ချင်းအဖြစ်သိနိုင်ပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုလုံးအနေနဲ့ကတော့အများကြီးပြင်ဆင်ပြောင်းလဲရပါအောင်မယ်။အရင်အစိုးရလက်ထက်တုန်းက EU ကလနဲ့ချီတင်နန်းပေးခဲ့တာကိုတော့အတုံးမချပဲတဲတဲရည်သွန်းသလိုမျိုးအခုအစိုးရလက်ထက်မှာမလုပ်ဖို့နဲ့ပြည်သူအတွက်စိတ်ကောင်းစေတနာနဲ့အကောင်းဆုံးဝန်ဆောင်မှုပေးနိုင်ဖို့ပြည်သူတယောက်အနေနဲ့မျှော်လင့်မိပါတယ်။အကြမ်းဖက်နှိမ်နင်းတာလူစုခွဲတာတွေထက်အမှုလိုက်ကျွမ်းကျင်တာပြည်သူကိုအကောင်းဆုံးအကူအညီပေးနိုင်တာတွေကိုပိုပြီးတိုးတက်အောင်လုပ်စီကြပါတယ်။စိမ့်လက်ကန်တာငါးလုံးပြိုင်ကိစ္စကိုဖော်ထုတ်နိုင်တော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဂုံသိက္ခာဟာအခုတက်ပိုပြီးတိုးတက်လာမယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကိုညာဝင်းအောင်။အဲ့တော့ဒီအချိန်နဲ့နောက်အချိန်နဲ့တခုကဒီပြစ်မှုဆိုင်ရာဥပဒေပုံမှန်တစ်ခုခုနဲ့ညှိစွန်းလို့ရှိရင်လည်းဒါတိုင်မဲ့သူမရှိလို့မဖမ်းဘူးဆိုတာမျိုးတွေလည်းကြားရမြင်ရတွေ့ရပါတယ်ရှင်။အဲ့တော့ဆရာဦးသိန်းသန်းဦးဒါမျိုးတွေပေါ့နော်ဒီလိုမျိုးကိစ္စမျိုးတွေရောရဲတပ်ဖွဲ့ဘက်ကပြုတ်ပြင်မို့မလို့လားရှင်။ဆရာတို့ဘယ်လိုများကြုံတွေ့နေရပါလဲ
။ဘယ်လိုရပါလဲ။အံတို့သူတို့ကကျွန်တော်တို့ဗာအတိအကျရှိနေတာပါရဲလက်ဆွဲတွေလည်းပါတယ်ပြည်မှုဆိုင်ဥပဒေပါတယ်။ရဲတယောက်ကတော်တော်ပြီးကျွမ်းရတာပေါ့ဗျာ။မြို့နယ်ရဲတပ်ဖွဲ့ပြုတော့ဆိုလို့ရှိရင်ပြည်မှုဆိုင်ကဥပဒေပြီးရတယ်ပြည်မှုဆိုင်ချင်းတုံးဥပဒေပြီးရတယ်ရဲလက်ဆွဲပြီးရတယ်တပ်သိခံဥပဒေပြီးရတယ်ပေါ့နော်။အဲ့လိုဥပဒေတွေရှိနေပြီနဲ့ကျွန်တော်တို့ကဟိုအလုပ်ပြောင်းတော့ရတဲ့အခါကျတော့ဥပဒေတိုင်းလုံးဝမလိုက်နိုင်ဘူး။စစ်ဆေးတဲ့အခါမှာလည်းပဲအမှုကိုပေါ်အောင်ဒီရဲပညာနဲ့အားထုတ်တာမျိုးပဲနှိမ့်ဆက်ညှင်းပန်းပြီးတော့လုပ်တဲ့အားမျိုးတွေကပေါ်နေတယ်။နောက်တစ်ခါဟိုရှာဖွေပုံစံတို့ဘာလို့ဆိုဘယ်တော့မှသာဒီဒီကောင်လည်းမမထိုးခင်မှာရေးသားချင်းကဘယ်တော့မှမလုပ်ဘူးတခါတည်းကျွန်တော်တို့ဒီအလွတ်ပေါ်မှာလက်မထိုးခိုင်းမှာတိုက်တာတွေရေးထည့်တယ်ရဲစက်ကူဆိုလို့ချင်းလည်းပဲဒီအမှုဖြစ်တဲ့အခါမှာကိုရေးချင်တာတွေရေးပြီးတော့မမဖြစ်တဲ့နဲ့ရေးပြီးတော့တင်တာတို့နောက်တစ်ခါကျွန်တော်တို့အမှုဖြစ်တဲ့အခါကျတော့ဒီရဲထောင်ထွက်ချက်ကတတိကမဝင်ဘူးဆိုတဲ့အခါကျတော့တပတ်ရိုက်ပြီးတော့ရဲရဲဖြစ်နေတဲ့ရဲပင်မှာရက်ဒီကျွန်တော်တို့ရက်ွက်အုပ်ချုပ်မှုကိုထိုင်နာထောင်ခိုင်းပြီးတော့တပတ်ရိုက်ပြီးတော့တင်တဲ့အဆင့်အထိကျွန်တော်တို့ကျော်ကြလာတာပေါ့နော်ရေးပညာတွေပါတယ်အများကြီးနှိမ့်လာတာအဲ့ဒါတွေကတော့ကျွန်တော်တို့
ခုဟာအတော်ကိုတွေ့နေရတယ်အဲ့ဒီအနေအထားတွေကပြုပြင်နိုင်မှာကြားတယ်တော့တရားဥပဒေစိုးမိုးမှုအပိုင်းမှာလည်းကျွန်တော်တို့လိုအပ်တယ်လို့ကျွန်တော်ယူဆတယ်ဗျ
ဟုတ်ကဲ့ပါအရှင်ဆရာကျေးဇူးပါအဲ့တော့အခုကျမတို့ဒီသောရရှင်တို့ဖြစ်တဲ့ကိုနေဦးလင်းဝင်ရောက်ဆွေးနွေးပွဲအတွက်စောင့်ဆိုင်းနေပါတယ်ရှင်ကိုနေဦးလင်းကိုနေဦးလင်းတစ်မိနစ်လောက်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ကတော့ဗမာပြည်ကဆိုတော့ကိစ္စတွေဆိုတော့ဗျာဟိုစာဖတ်ပြီးတော့ပဲနားထောင်ပါမှာပေါ့နော်ပြည်မှုတို့ပါတော့အဲ့တော့စင်ကာပူဘက်မှာကြတော့ကျွန်တော်တို့ကပါတွေ့ရလဲဆိုတော့တစ်လတစ်ခါခိုင်းဝတ်ဆိုတာကြည့်ရတယ်ခိုင်းဝတ်ကိုကြည့်ခြင်းအပြင်သူတို့ကဘယ်လိုစုံလန်းထောက်လန်းနေဘယ်လိုပြုမူလဲဟိုအရှင်းပြောရင်ဥပဒေရဲ့သဘောတဘာဝတွေကိုလူတွေကနားလည်အောင်မီဒီယာကနေပြင်ပြတဲ့သဘောဖြစ်တယ်မြန်မာနိုင်ငံတော့အဲ့ဒါမျိုးလေးရှိရင်တော့လူများလည်းဘယ်ဟာတွေကကြောက်စရာဘယ်ဟာတွေကဟိုဥပဒေနဲ့မညီဘူးဆိုတာလိုက်လာနိုင်မယ်ဆိုရင်တော့ပိုကောင်းမယ်လို့ထင်ပါတယ်ဗျာဒါဆိုရင်တော့ပိုပြီးတော့ဟုတ်ကဲ့ဒီပဲအကုန်လုံးကအုပ်ချုပ်ရေးသဘောရလွယ်သွားမဲ့သဘောရှိပါလေခင်ဗျာ
ဟုတ်ကဲ့ရှင်ဒါကတော့ကိုနေဦးလင်းပြောသွားတာတော့ဒါပြည်သူလူထုဘက်ကပါဝင်မှုပေါ့နော်ပြည်သူလူထုဘက်ကဆောင်ရွက်မှုကျေးဇူးတင်ပါတယ်ကိုနေဦးလင်းနောက်တစ်ယောက်ကျမတို့သောရရှင်တစ်ယောက်ရှိပါတယ်ကိုမိုးကျော်ပါရှင်ကိုမိုးကျော်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါကျွန်တော်အနေနဲ့ကျွန်တော်မျိုးဆွေးနွေးရမယ်ဆိုလို့ရှိရင်တော့ကျွန်တော်ပြည်သူကလည်းဒီရဲရဲတွေနဲ့ပတ်သက်လို့လုံခြုံလို့မရဘူးလေစီโอ้ยีนูโกอะเลติชิติชิไนเมโซโลชิเอตาโกลาโดรูโบอีเดโลกาโอเยโอเปียเมฮาริมะเปียมะรูโบเปียนาโอวาโบโออะมูฟิโลชิเอเลโกลาโดรูโบอีเยรีตงเมซายาซานานโมวาตาโกลาโดรูโบดิอะมูเปียเปียเดอะปงงานนูรีซิเดอะลีเดเลအဲ့တော့ဒီမိသားစုတွေကိုလုံလုံလောက်လောက်နိုင်ငံတော်အစိုးရကစာရွက်ဆိုင်ရာကိစ္စတွေလုံလုံလောက်လောက်ဖတ်ထားပေးစီခြင်းနဲ့နောက်ပြီးတော့ခလာတော်သူပေါ့ဒီဥလေဆိုတဲ့နေရာမှာဥလေကိုတိတိကျကျပေါ့တကယ်ဒီတရားခံဘက်ကရရှိမဲ့အကျိုးခံစားခွင့်နောက်တစ်ခါဒီရဲရဲလုံပိုင်ခွင့်အဲ့အဲ့ဒါတွေကိုခလာတော်တိတိကျကျလေးဥလေမှာပြထားလိုက်လို့ရှိရင်ခလာတော်ရတဲ့ဘွဲ့အနေနဲ့လေဒီတို့လက်ပေးလိုက်ဥပိုင်းမှာလည်းငယ်စိတ်သုံးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်နောက်ကျွန်မတို့သောရရှင်နေဖြစ်တဲ့ကိုကျော်လွင်နဲ့ကိုထွန်းလင်းတို့ဆ ਾਇ ရေးသားပြီးတော့ဟိုဆွေးနွေးထားတာကိုလည်းကျွန်မဖတ်ပြခြင်းပါတယ်ကိုကျော်လွင်ကတော့ဒီ69ရာခိုင်နှုန်းရဲဝင်တန်းနေဟာတဲ့တက်ကပြောင်းလာတာတွေကြောင့်ရဲမှုရာထူးနဲ့ဂိတ်ဆုံးသွားကြတာကိုလည်းပြောင်းလဲပေးကြပါအောင်လို့ရေးထားပါတယ်ကိုထွန်းလင်းကတော့ရဲချုပ်ရဲမှုကြီးတို့ဟာရဲဌာနကဖြစ်တင်နေအခုတော့တက်ကလာပြီးနေရလူနေတာမကောင်းဘူးအနိုင်ကျင့်တဲ့သဘောဖြစ်နေတယ်ဆိုပြီးတော့သူကဝင်ရောက်ဆွေးနွေးထားပါတယ်အဲ့တော့ကျမတို့ဒီရှင်းနေကြီးဦးသိန်းသန်းဦးနဲ့ဦးမင်းလွင်ဦးတို့လည်းအစာပိုင်းကပြောသလိုပါပဲဒီထိပ်ပိုင်းကတက်ပိုင်းဆိုင်ရာလာပြီးတော့ဒီရဲဌာနမှာအုတ်ချုပ်နေတာပြောင်းလဲတင်တယ်လို့လည်းသူကကနဦးဆွေးနွေးထားတာရှိပါတယ်အဲ့တော့ဆရာဦးသိန်းသန်းဦးဒီလိုအခြေအမြေမျိုးဟာပြောင်းရောပြောင်းလာနိုင်တဲ့အလားအလာမျိုးရောရှိပါသလားဘလို့မျိုးပြုပြင်ပြောင်းလဲမှုမျိုးလုပ်တင်ပါသလဲရှင်ဒီတက်ပိုင်းဆိုင်ရာကနေပြီးတော့ရဲကိုဝင်ရောက်ပြီးတော့ဦးစီးနေတဲ့ကိစ္စ
ဒါသူကတက်ပိုင်းဆိုင်ရာတော့ရဲမှာမဟုတ်ပါဘူးဒီရတဲ့အကုန်ဝင်ပါတယ်ပေါ့နော်ဒါပေမဲ့ရဲမှာတော့ဆိုးတာပေါ့ဗျာခုနကကျွန်တော်ပြောလို့ပဲဟိုဒီရဲတွေကတန်တေးရဲတွေကဂျာရုတက်ဖို့မရှိတော့ဘူးကြရဲအဲ့တော့ခုခရံရက်တက်ခွက်မှုလောက်သူတို့ရှင်အကုန်လုံးတွင်းလာတော့ခုကျွန်တော်တို့ကြားရတယ်လူ100လောက်တွင်းမယ်ပေါ့နော်အဲ့တော့သူတို့အကျိုးစားရှင်တဲ့စိတ်လည်းမရှိတော့ဘူးညာတကယ်တမ်းကြာတော့ခုနကျွန်တော်ပြောတယ်လူ100ရက်တက်ခွက်မှုလောက်အဖြစ်ဆိုလို့ရှိရင်သူကပြင်းစရာဥတွေကိုရှင်ထုံးဥတွေကိုတက်တဲ့ကံဥတွေရဲတဲ့ဆိုအကုန်ပြရတာအဲ့ဒီအနေအထားမျိုးမှာမိုးကြရှိကူကရောက်လာပြီးတဲ့အခါကျတော့ဒီမှာကြံတဲ့ကိုယ်နဲ့မသက်ဆိုင်တဲ့အပိုင်းကိုလောရတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်အဲ့တော့ကျွန်တော်မြင်တာကတော့ပြင်းနိုင်တဲ့အပိုင်းတော့ရှိရဲ့အဲ့ဒါဟာကျွေးကူးကြီးပါဆာဒီပိုစီအောင်ကြီးကြောင်းတာနဲ့ကျွန်တော်တို့လုပ်ရမယ်ကြီးစားလို့ကျွန်တော်ထင်တယ်ရဲတပ်ဖွဲ့ပြီးစီဗယ်ပိုလစ်စင်းကိုခေါ်တဲ့အတန်းတကယ်ဒီကျွန်တော်တို့ဒီဒီရဲကြီးဝင်ကြီးအရတားအောက်မှာရှိမရှိရင်တပရအောက်မှာရှိတဲ့တော့ရဲတပ်ဖွဲ့ကဖြစ်မှာရဲတုတ်ကလည်းရဲချင်းမှာတော့ရဲကြီးကသူ့လုံငန်းနဲ့သူအဆင့်ဆင့်တော့အကြီးအချင်းနဲ့ညီပြတ်ထိုင်တဲ့အနေအထားမျိုးဖြစ်အောင်လုပ်ပြီးနိုင်မှသာတကယ်စစ်မှန်တဲ့ပြည်ရင်ကြောင်းလာရင်ဖြစ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မဆရာဦးမင်းလွင်ဦးကိုအလှည့်ပေးချင်ပါတယ်ဆရာဦးမင်းလွင်ဦးရှင်ဒီတက်မရော်ဘက်ကနေပြီးတော့စစ်တပ်ကဒါသူတို့ဟာ1818ရက်ဟိုတင်လာတယ်လို့ပဲပြောပြောဟိုဒီလိုအရက်ဖက်အုပ်ချုပ်ရေးအဖွဲ့အစည်းဘက်မှာတက်မရော်ကဝင်ရောက်အုပ်ချုပ်နေမှုရဲ့စိုးကျိုးတွေပေါ့လေကျွန်မတို့ဟိုပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းလက်ထက်တွေမှာလည်းကျွန်မတို့တွေ့ခဲ့ရပါတယ်ဒီဟိုလူမှုဆန္ဒပြမှုတွေကိုဘလို့ဖြိုခွဲခဲ့တယ်လဲဒါမျိုးတွေကလည်းရှိခဲ့ပါတယ်တာရကတွေကလည်းအများကြီးအဲ့တော့ဒီလိုတက်ဖက်ကအရက်ဖက်ကိုဝင်ရောက်အုပ်ချုပ်နေမှုဟာဘလို့စိုးကျိုးတွေများဖြစ်လာနိုင်ပါသေးတယ်လဲဆရာဘလို့များရှုမြင်ပါလဲရှင်
တပ်ဖက်ကနေပြီးတော့ဒီရဲတပ်ဖွဲ့မှာဝင်ပြီးတော့အုပ်ချုပ်ခြင်းအပြင်အစိုးရဆရာဦးသိန်းသောင်းပြောသူလိုပဲပေါ့နော်ပြည်မှုဆိုင်ရာကျင့်သုံးဥပဒေပြည်မှုဆိုင်ရာဥပဒေတည်ထောင်ဥပဒေရဲအဥပဒေရဲလက်ဆွဲဥပဒေစတာတွေကိုနားမလည်တဲ့အတွက်ဒီရဲတွေရဲ့နေ့စဉ်လုပ်ငန်းဆောင်ရွက်မဲ့လုပ်ငန်းဆောင်တာကိုသူတို့ကမသိဘူးဖြစ်တယ်အဲ့တော့တပ်မတော်မှာအမိန့်ပေးသူလိုမျိုးအမေပေးအုပ်ချုပ်တဲ့အခါကြတော့ကဒီလုပ်ငန်းခွင်တင်းမှာကိုအောက်တက်ကြည့်ပြီးတော့အောက်ကနေတက်လာတဲ့ရဲအရာရှိတွေနဲ့တပ်မတော်အရာရှိတွေနဲ့ထိတိုက်တွေ့တဲ့အခါမှာအစိုးရပြောသလိုမျိုးအမေငူမလွန်ဆန်နိုင်လို့မလုပ်ချင်မဲ့လုပ်ရတဲ့ကိစ္စအမျိုးတွေဖြစ်လာတာတွေရှိတယ်။ညှိတွန်းတွန်းတဲ့အခြေအနေမျိုးတွေဖြစ်လာတာတွေရှိတယ်။အဲ့တော့ဒီလိုမျိုးတွေဖြစ်ဖို့အတွက်ကကျွန်တော်တို့ဒီအခုလက်ရှိရှိနေရမယ့်လူတွေကိုနေရာမှာထုတ်ပြီးတော့ကျွန်တော်အစားထိုးမယ်ဆိုလို့ရှိရင်တော့ရေကနေပြီးတော့တက်လာတဲ့လူတွေကိုအစားထိုးတာကအကောင်းဆုံးဖြစ်တာပေါ့ဗျာအဲ့ဒီလိုအစားမထိုးနိုင်သေးတဲ့ကာလမှာလက်ရှိတာဝန်ယူထားတဲ့ယာဒူးအဆင့်ကြီးမားတဲ့ရဲချုပ်ကနေပြီးတော့သူ့ရဲမှုအထိတာဝန်ယူထားတဲ့စစ်တပ်ကအသွင်ပြောင်းလာတဲ့သူတွေကလည်းရဲလုပ်ငန်းရဲ့တာဝန်ဝတ္တရားတွေကိုသိဖို့အတွက်ဖတ်ဖို့လိုတယ်မဖို့လို့လေအဲ့အရာကိုလေ့ကျင့်သင်ကြားဖို့လိုတဲ့အခြေအနေမျိုးရှိတယ်ဆိုတာတွေကိုကျွန်တော်သိရတယ်။နောက်ပြီးတော့တခါကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့ပို့ပြီးတော့ကောင်းမွန်တိုးတက်လာဖို့ဆိုလို့ရှိရင်တော့အရေးချင်းမြင့်တင်ပေးဖို့အများကြီးလိုအပ်ပါတယ်။အဲ့တော့ကျွန်တော်တို့မှုကင်းနေဖြစ်လာတယ်ဆိုရင်မှုကင်းဆိုင်ရာစီးပညာတွေမှာကျွန်တော်တို့အားနည်းချက်တွေအများကြီးရှိတာကိုကျွန်တော်တွေ့ရတယ်။အဲ DNA စစ်ဆေးစီ DNA စစ်ဆေးဖို့ဆိုလို့ရှိရင်ချက်ချင်းရတယ်လို့လည်းပြောတယ်ဘန်ကောက်ကိုပူပြီးဆေးရတယ်လို့လည်းပြောတယ်အဲ့ဒီစစ်နိုင်တဲ့ပစ္စည်းကရိယာမြန်မာနိုင်ငံမှာမရှိသေးဘူးလို့လည်းပြောတယ်အဲ့ဒီလိုမျိုးအခြေအနေမျိုးတွေမဖြစ်အောင်ဆောင်ရွက်ပေးဖို့လိုတယ်နောက်ပြီးတော့တခါတကယ်အစွမ်းအစားရှိတဲ့အောက်ခြေအနေတက်လာတဲ့ရဲလုပ်ငန်းအနေတက်လာတဲ့ရဲမှုတွေရဲအုပ်တွေရှိတယ်အဲ့ဒါတွေကိုရဲဝင်ဝင်တာဝန်ပေးဖို့လိုတယ်လုပ်ပိုင်ခွင့်တွေပေးဖို့လိုတယ်အဲ့တော့ရဲအစ်စ်တွေကအခုဘာဖြစ်နေလဲဆိုတော့ငွေရေးစေဝါဖားနေ
ဟုတ်ကဲ့
နောက်ပြီးတော့လူကင်ကူးနဲ့အနှိတ်ခမ်းမှစောင့်နေရတဲ့ဘဝတွေတော့တရားရုံးထုတ်တဲ့အခါမှာတရားခံလိုက်ပူရတဲ့အဆင့်လောက်ပဲသူတို့မှရဲစစ်တွေကအဲ့ဒါလောက်ပဲလုံနေရတဲ့လူမျိုးဖြစ်တယ်အဲ့တော့ဒီလူမျိုးဥစ္စာတွေကိုပပျောက်သွားအောင်စီမံဆောင်ရွက်ပေးနိုင်မယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ကောင်းရောပို့ပြီးတော့ထုံးပြောင်လာမယ်လို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့ VOA American အသံမြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညာချန်ထရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ခွင့်ပြုပါရှင်ပါဝင်ဆွေးနွေးကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညာချန်ဖြစ်ပါစေရှင
်မတ်တင်ဟီတိုက်ဆွေးနွေးတင်ဆက်သွားတဲ့ VOA တရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာခုတော့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပါမယ်ခင်ဗျာ
Vietnam အစိုးရအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပုံမိုအလေးထားပေးရပြီးလူခွင့်ရေးခြေနေတွေကူးထက်ပို့ပြီးတော့တိုးထက်ကောင်းမွန်အောင်ဆောင်ရွက်မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးနဲ့တည်ငြိမ်ရေးပုံမိုကောင်းမွန်လာပြီးတော့ဒေသရင်းဩဇာကြီးတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတဘရက်ခ်အိုဘားမားကသူ့ရဲ့ Vietnam နိုင်ငံခီးစဉ်အတွင်းမှာဒီကနေ့ပဲပြောဆိုသွားပါတယ်အခုလိုပြောဆိုတဲ့တစ်ချိန်ထဲမှာလည်းဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ Vietnam ကိုအမေရိကန်ကအတင်းကျပ်ဖိအားပေးတာမျိုးမဖြစ်အောင်လဲသမ္မတအိုဘားမားကထိန်းသိမ်းပြောဆိုခဲ့ပါတယ်ဒီမိကုံမတိုင်ခင်မှာတော့သမ္မတအိုဘားမားဟာ Vietnam တက်ကြွလှုပ်ရှားသူတွေစုဥလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ရှင်။မက်ဆီဒိုနီးယားနိုင်ငံနဲ့ဆက်နာကအီဒိုမီနီမြို့မှာစခန်းချနေထိုင်နေကြတဲ့ဒုက္ခသည်တွေကိုဒုက္ခသည်စခန်းစီကိုအာဏာပိုင်တွေကဒီကနေ့ပဲစတင်ရွှေ့ပြောင်းပေးနေပါဗျ။ခမန်းချီဒုက္ခသည်ဥယျာဉ် 8,400 လောက်စခန်းချနေထိုင်တဲ့နေရာစီကိုရဲတပ်ဖွဲ့ဝင် 400 လောက်ဆေးလွှတ်ထားပြီးတော့ဒုက္ခသည်တွေကိုဖယ်ရှားရေးအတွက်အင်အားသုံးမှာမဟုတ်ဘူးလို့ Greece အာဏာပိုင်တွေကအမှတ်ခံထားပါတယ်။အခုချိန်ထိတော့အားလုံးအဆင်ပြေပြေချောမှုမိပါပဲလို့ Greece နိုင်ငံဆိုင်ရာနိုင်ငံကရွှေ့ပြောင်းနေထိုင်သူများအဖွဲ့အစည်းပြောခွင့်ရသူကလည်း VOA ကိုပြောပါရရှင်။စီးရီးယားနိုင်ငံကန်ယူရမ်မြို့ဂျက်ဗလာမှာရှိတဲ့စစ်ရုံတစ်ခုဒီနေ့ကဘုံးကျဲတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရှုံးချလိုက်ပါတယ်။အဲဒီတိုက်ခိုက်ခံရမှုအတွင်းမှာလူပေါင်း40ကျော်သေဆုံးခဲ့ရတယ်လို့စစ်ရုံအဆောက်အဦနဲ့အတော်ကြီးထိခိုက်ပျက်စီးခဲ့တာကြောင့်လူနာတွေကိုတခြားစစ်ရုံတွေစီကိုလွှဲပြောင်းပေးခဲ့ရပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်းချင်းညုတ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Carded Binance ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24 25 32 58တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.